Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဇူလိုင်လ29ရက်တောက်ကြနေ့ညဖက်9:30အစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်ရှင်။ခုညပိုင်းအစီအစဉ်တွေကိုကျွန်မနန်းလောက်ကတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညဖက်သတင်းတွေကိုရှင်းဖောက်နေကျွန်တော်ကြော်သိမ်းကြည့်ညမှာပါ။အမေရိကန်ပြည်ထောင်စုမှာအဓိကနိုင်ငံရေးပါတီကြီးတစ်ခုရဲ့ပထမဆုံးအမျိုးသမီးသမ္မတလောင်းအဖြစ်ဟီလာရီကလင်တန်ဟာကြာသပတေးညပါတီညီလာခံမှာမင်းကွန်းပြောပါတယ်။အပြည့်ရဲ့လက်မှတ်ထိုးမှတ်ထားတဲ့ဒိုင်းနာလက်နက်ကိုင်အဖွဲ့ရဲ့20ရာစုပြည်လုံးညီလာခံတပ်ဖွဲ့ကအပြည့်ရဲ့သဘောတူချက်ကိုလက်မှတ်ထိုးရမှာလားဆိုတဲ့ပုံမူတည်တယ်လို့ဒိုင်းနာကောင်းဆောင်တူကပြောပါတယ်။မူရီစီဝါပေါင်ကူမှုနဲ့အင်ဒိုနီးရှားမှာတည်တံပေးထားသူတွေလည်း၄ယောက်ကိုဒီကနေ့တည်တံဆင်ရင်ပြီးဂျန်နစ်10ယောက်ကိစ္စဆိုင်းငံ့ထားလိုက်ပါတယ်။ဒီသတင်းတွေအပေါ်ဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။အမျိုးသားပြန်လည်တည်မြဲရေးအတွက်27ရာစုပြည်လုံးညီလာခံကျင်းပဖို့ပြင်ဆင်နေချိန်မှာပဲရှမ်းပြည်နယ်ထဲမှာတိုက်ပွဲပြန်ဖြစ်နေပါတယ်။
ဒီအင်ဒီပေါ်တော့ဖတ်ရတာကျွန်တော်လည်းဖတ်နေမှလည်းဖြစ်တာကျွန်တော်လည်းပူပေါ်မှာအမမတမလို့ချေကျွန်တော်လည်းဖတ်နေတာအမတဘောချီ
တီအန်အယ်လေးတအောင်းပလောင်တပ်ဖွဲ့ပြန်ကြရဲ့အရာရှိဘူကြီးတအိုက်ကျော်ပါရှင်နောက်ပိုင်းမှာအပြေဆုံးကြားမှာပါဒါအပြင်ကချင်ပြည်နယ်မိုက်ကြရမှာကျင်းပနေတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ရဲ့ညီလာခံနောက်ဆုံးရသတင်းနဲ့အတူ NLD ကထုတ်ပြန်လိုက်တဲ့စီးပွားရေးမှုဝါဒနဲ့ပတ်သက်လို့စီးပွားရေးနဲ့ကုတန်းရောင်းဝယ်ရေးဝန်ကြီးဦးတန်းမြင့်ကိုမေးမြန်းထားချက်တွေကိုတင်ပြသွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ရောမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်ဒီကနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုကုကြကြသိန်းနဲ့ရှားဖောင်တို့ကပြောပြပေးကြပါအောင်ရှင
်အမေရိကန်ပြည်တော်စုမှာအဓိကနိုင်ငံရေးပါတီကြီးတစ်ခုရဲ့ပထမဆုံးအမျိုးသမီးသမ္မတလောင်းဖြစ်လာတဲ့ဟီလာရီကလင်တန်ကပါတီညီလာခံနောက်ဆုံးနေ့ကြာသပတေးနေ့ညမှာမိန့်ခွန်းပြောတဲ့အထက်နိုင်ငံရဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ဖို့ညှို့ညွတ်ဖို့လိုတယ်ဆိုတာအလေးထားပြောသွားပါတယ်ဒါဟာမိမိတို့ပေါ်မှာပဲလုံအောင်မူတည်နေကြောင်းအားလုံးအတူတကွအောင်မြင်နိုင်ဖို့အားလုံးလက်တွဲလှုပ်ဆောင်ကြမလားဆိုတာဆုံးဖြတ်ရမှာဖြစ်ကြောင်းမစ္စစ်ကလင်တန်ကပြောပါတယ်အသက်68နှစ်အရွယ်ဟီလာရီကလင်တန်ဟာပြည်နယ်တစ်ခုချင်းစီအလိုက်ပါတီတွင်အကျိုးရွေးချယ်ပွဲတွေမှာသူ့ရဲ့အဓိကပြိုင်ဘက်ဗမွန်ပြည်နယ်ထက်လွတ်တော်မှ Bernie Sanders ကိုအနိုင်ရပြီးသမ္မတလောင်းဖြစ်လာတာပါ။ပြီးခဲ့တဲ့ရက်ပိုင်းကပါတီညီလာခံမှာတော့ Mr. Sanders ကိုယ်တိုင်က Mrs. Clinton ကိုထောက်ခံကြောင်းပြောဆိုထားပါတယ်။ဒါပေမဲ့လည်း Mr. Sanders ကိုထောက်ခံသူတွေထဲမှာ Mrs. Clinton ကိုမဲမပေးဘူးလို့ပြောထားသူတွေရှိနေတာကြောင့်နိုဝင်ဘာလရွေးကောက်ပွဲမှာအဲ့ဒီလူတွေကိုဆွဲဆောင်စည်းဝေးမှုကိစ္စဟာ Mrs. Clinton ရင်ဆိုင်ရမယ့်စင်ခေါ်မှုတွေကတစ်ခုဖြစ်ပါတယ်။ Mr. Sanders ကလူငယ်တွေကိုစီးဦးနိုင်ခဲ့တာစီးပွားရေးနဲ့လူမှုတရားမျှတရေးရှိလာဖို့တွန်းအားပေးတာတွေကိုလည်း Mrs. Clinton ကချီးကျူးပြောဆိုပါတယ်။နိုင်ငံမှာလူလက်တန်းစားတွေအဆင်ပြေရင်တိုင်းပြည်လည်းတူတက်တာမှုလစာကောင်းတဲ့အလို့အကိုင်းတွေပို့ပြီးဖန်တီးပေးမယ်လို့ Mrs. Clinton ကကတိပေးသွားပါတယ်
။တူရကီနိုင်ငံမှာဗိုလ်ချုပ်ကြီးဟူလူစီအခါကိုစစ်ဦးစီးချုပ်ဖြစ်ရာထူးပြန်ပေးလိုက်တဲ့အပေါ်အန်ကာရာမြို့တော်ဒေသခံတွေကကြိုဆိုကြပါတယ်။စစ်ကောင်စီနဲ့တွစ်ဆုံဆွေးနွေးပြီးတဲ့နောက်မှာတယ်လီဖုန်းအဆင့်ရှိတဲ့ဗိုလ်ချုပ်ကြီးအခါကိုရာထူးပြန်ပေးလိုက်တာဖြစ်တယ်လို့သမ္မတရုံးကကြေညာပါတယ်။ဇူလိုင်လ15ရက်နေ့ကသမ္မတရီစစ်တယ်ရီအရိုဝမ်ကိုအာနာသိမ့်ဖို့တန်စီမှုမှာပါဝင်ပတ်သက်တဲ့ဆိုတဲ့တန်တရားနဲ့ကြီးတဲ့နဲ့ရေတပ်ဗိုလ်ချုပ်ကြီး149ယောက်ပါဝင်စစ်ဘက်အရာရှိပေါင်း 1,900 နီးပါးကိုတပ်ကနေထုတ်ပစ်လိုက်ပြီးတဲ့နောက်အခုဦးစီးချုပ်ကိုပြန်ခန့်တာပါအာနာသိမ့်မှုနဲ့ဆက်ဆက်တဲ့ဆိုတဲ့တန်တရားနဲ့လူပေါင်း 16,000 နီးပါးကိုထိမ့်သိမ်းထားပြီးအဲ့ဒီထဲကထက်ဝက်လောက်ကဒီအမှုနဲ့ရင်ဆိုင်နေရပါတယ်ရှင်
။အမေရိကန်ပြည်တော်စုမှာလူမျိုးရေးခွဲခြားမှုလူမှုရေးနဲ့စီးပွားရေးဒဏ်လူညီများမရှိမှုတွေကြောင့်လူလွတ်စွာစုဝေးခွင့်နဲ့တင်ပင်ဖွဲ့စည်းခွင့်တွေအပါအဝင်စံတန်မှုတွေပြည်မီဖို့အလံဝင်နေတယ်လို့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂကျွမ်းကျင်သူတူကပြောလိုက်ပါတယ်။အထူးစုံစမ်းစစ်ဆေးရေးမှူးမိုင်နာ KI ဟာ18ရက်ကြာအမေရိကန်ခီးစဉ်အတွင်းဘော်ဒီမိုးဝါရှင်တန်နယူးယောက်နဲ့ဖီလာဒယ်ဖီးယားမြို့တွေအပါအဝင်မျိုးကြီးအများပြားကိုလှည့်လည်လည်လာပြီးတဲ့နောက်ဇာတပတိနေကအဲ့လိုပြောတာပါလူတွေအနေနဲ့အခုချိန်မှာဒေါသထွက်ဖို့နဲ့အားမလို့အားမရဖြစ်ဖို့ခိုင်လုံတဲ့အကြောင်းချက်ရှိနေပါတယ်လို့မစ္စတာကီယိုင်ကပြောပါတယ်အခြားလက်ရှာဖွေတဲ့အခုခီးစဉ်မှာလူမျိုးရေးနဲ့ဆိုင်တဲ့ကိစ္စတွေပါဝင်ဖို့မဟုတ်ပေမဲ့လူမျိုးရေးကိစ္စမပါဘဲဆွေးနွေးပြောဆိုဖို့မဖြစ်နိုင်ဘူးလို့ဆိုပါတယ်လူမျိုးရေးခွဲခြားမှုကိုနားလည်ဖို့ဆိုရင်အမေရိကန်ရဲ့နှစ်ပေါင်း400သမိုင်းကိုနောက်ပြန်ကြည့်ရမယ်လို့မစ္စတာကီယိုင်ကပြောပါတယ်အဲ့ဒီသမိုင်းမှာကြုံပြတဲ့ကိစ္စအာဖရိကနယ်ပေါ်အမေရိကန်နိုင်ငံသားတွေကိုဘေးဖယ်ထုတ်တဲ့ခွဲခြားဆက်ဆံရေးဥပဒေပြဋ္ဌာန်းထားတာတွေရှိနေပြီးလူသားမောင်းများစွာရဲ့ဘဝတွေဟာဝမ်းနည်းကြည်ကွဲပွဲဆင်းရဲမွဲတွေပြီးဖိနှိပ်ညှိမှန်မှုတွေနဲ့ကြုံခဲ့ကြရတာပါကြုံလို့တဲ့ကိစ္စမရှိတော့တာကာလအတော်ကြာနေပြီဖြစ်ပြီးလူမျိုးရေးခွဲခြားတာကိုဥပဒေနဲ့တားမြစ်ထားပေမဲ့တခြားပုံစံမျိုးမျိုးနဲ့ခွဲခြားဆက်ဆံတာတွေရှိနေတော့မယ်လို့ကုလသမဂ္ဂစုံစမ်းရေးမှူးမိုင်နာ KI ကပြောပါတယ်
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဒီယေဂိုမြို့မှာဒီကနေ့မနေ့အစောပိုင်းကပြစ်ခတ်မှုတွင်ရဲတပ်ဖွဲ့ဝင်တဦးသေဆုံးပြီးတော့နောက်တူအပြင်းထန်ထန်ရသွားတယ်လို့မြို့နယ်ရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်။ရက်ွက်တစ်ခုမှာရင်စည်းကမ်းဖောက်ဖျက်မှုတစ်ခုအတွဲရဲတပ်ဖွဲ့ဝင်တွေကတားဆီးတာကနေပြစ်ခတ်မှုဖြစ်တာလို့ဆိုပါတယ်။ပြစ်ခတ်မှုဖြစ်တဲ့နေရာကိုအနီးဝန်းကျင်မှာရှိကြတဲ့တခြားရဲတပ်ဖွဲ့ဝင်တွေရောက်သွားချိန်မှာတပ်ဖွဲ့ဝင်နှစ်ယောက်ပြစ်ခတ်ခံရတာကိုတွေ့ရပြီးတစ်ယောက်ကရင်ဘတ်မှာအချိန်တော်တော်များများအပြစ်ခံထားရတာကိုတွေ့ရပါတယ်။လို့ဖော်ကံပဲရဲတပ်ဖွဲ့ဝင်တွေကဒဏ်ရာရထားတဲ့ရဲတပ်ဖွဲ့ဝင်ကိုအသက်ငယ်ရှေးဦးသူနာပြုစုနီးနဲ့ကုသပေးပြီးရဲကားပေါ်တင်ပြီးတော့ဆေးရုံပို့လိုက်ကြတာလို့ဒေသတွင်းသတင်းတွေကဖော်ပြပါဗျ။သူ့အသက်ကိုကယ်ဖို့မလုပ်နိုင်ခဲ့တာကြောင့်အရန်ကိုစိတ်မကောင်းဖြစ်ရတယ်လို့ရဲတပ်ဖွဲ့အကြီးကရှယ်လီဇင်မမန်ကဒေသတွင်းသတင်းဌာနကိုပြောပါဗျ။ Dallas Baton Rouge မြို့တွေမှာမကြသေးခင်သတင်းပတ်တွေအတွင်းရဲတပ်ဖွဲ့ဝင်အများအပြားတည်ဆုံခဲ့ပြီးတဲ့နောက်အမေရိကန်နိုင်ငံတော်ဝန်ကရဲတပ်ဖွဲ့ဝင်တွေကိုအထူးသတိပေးထားတာပါ။အခုဆန်နီဂိုဖြစ်ရမှာတန်လျာရှိသူစပိန်နယ်ဘွားတူကိုဖမ်းထားတယ်လို့ရဲတပ်ဖွဲ့အကြီးကဇင်မမန်ကပြောပါတယ်။အဲ့ဒီလူဟာလဲတနတ်ဒဏ်ရာရထားတာကြောင့်ဒေသအတွင်းစေယုံတစ်ခုမှာတင်ထားပြီးကုသပေးနေပါတယ်ရှင်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေတောက်ကြညာဘက်တရင်တွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်။မကြခင်ကျင်းပမှုပြင်ဆင်နေတဲ့27ရာစုပင်လုံညီလာခံကိုအပြည့်ရလက်မှတ်မထိုးရသေးတဲ့အဖွဲ့တွေတပ်ဖို့ကိစ္စမှာနိုင်ငံလုံးဆိုင်ရာပြစ်ခတ်ရဆေးရေးသဘောတူစာချုပ် NCA ကိုလက်မှတ်ထိုးတာနဲ့ဆိုင်လားမဆိုင်ဘူးလားဆိုတာပေါ်မူတည်တယ်လို့ညညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ
်။လက်မှတ်27ရာစုပင်လုံညီလာခံပေါ့နော်။ဒါကတော့ညီလာခံမှာတက်မယ်မတက်ဘူးဆိုတဲ့ဟာကတော့ဒီဘူးရအဖြစ်ကတော့အလုံးတက်ခြင်းနဲ့ဆန္ဒရှိတယ်เนาะဒါပေမဲ့တက်နိုင်မလားမတက်နိုင်ဘူးလားဆိုတဲ့ကိစ္စကတော့ဟို NCA ကိုလက်မှတ်ထိုးရမလားထိုးပြီးမှတက်ခွင့်ရှိမလားဆိုတဲ့ကိစ္စပုံမှာလည်းအများကြီးစကားပြောပါတယ်အဲ့ဒီကိစ္စကလည်းဒီနေ့ဒီဒီဘိုင်းမှာလည်းဆုံးဖြတ်ပေးလို့မရဘူးဖြစ်နေပါတယ်เนาะဒါဆိုရတဲ့ချက်ကြည့်အောင်မယ
်ကချင်ပြည်နယ်မကြံမြို့မှာကျင်းပနေတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ဆွေးနွေးပွဲလေးရမြောက်နေ့ပြည်သင်းစာရှင်းလင်းပွဲအတွင်းမှာနိုင်ဟန်တာကအဲ့လိုပြောသွားတာပါဒါပြင်27ရာစုပင်လုံညီလာခံမတိုင်ခင်နိုင်ငံရေးဆွေးနွေးပွဲမူပေါင်းကိုအစိုးရနဲ့ပြန်ပြီးဆွေးနွေးတဲ့အခါနားလည်မှုရမှာလာမယ့်27ရာစုပင်လုံညီလာခံကိုတက်မယ်လို့လည်းပြောပါတယ်။ဒီကနေ့မန်ဂျာယန်ဆွေးနွေးပွဲမှာတော့နိုင်ငံရေးဆွေးနွေးမှုမူပေါင်းနဲ့ပတ်သက်ပြီးဆွေးနွေးကြပါတယ်။နိုင်ငံရေးဆွေးနွေးပွဲမှာကိုစားပြုတယောက်ဆွေးနွေးမယ်ကိုစားပြုအစုအဖွဲ့ကို9ပွင့်ဆိုင်လို့အစိုးရဘက်ကသတ်မှတ်ထားတဲ့ပေါ်တိုင်းရင်းသားတွေဘက်ကလက်မခံပဲအရင်ကတည်းကတိုင်းရင်းသားတွေသဘောတူထားတဲ့ကိုစားပြုအစုအဖွဲ့3ပွင့်ဆိုင်သတ်မှတ်မှုကိုသာလက်ခံဖို့ဆုံးဖြတ်ကြပါတယ်။
အင်ဒိုနီးရှားနိုင်ငံမှာမူရစ်စေမောင်ခုမှုနဲ့တေဒန်ချမှတ်ခံရသူ10ဦးထက်မနည်းကိုအင်ဒိုနီးရှားရှစ်နေချုပ်ကတောက်တာနဲ့မှာတေဒန်စီရင်ဖို့ဆိုင်းငံ့လိုက်ပြီးအမှုတွေကိုပြန်လည်တုံ့တက်ဖို့ပြောဆိုလိုက်ပါတယ်။မူရစ်မောင်ခုသမား4ဦးဖြစ်ကြတဲ့နိုင်ဂျီးရီးယား3ဦးနဲ့အင်ဒိုနီးရှား2ဦးကိုတော့နူဇာကန်ဘန်ဂန်ဂျွန်းဘော်ကအကျဉ်းထောင်မှာညတကောင်ကြော်ချင်းဒီကနေ့မနေ့စစောကမွန်ချိန်တန်တွေကြားကပဲတေဒန်စီရင်လိုက်ပါတယ်။အိန္ဒိယပါကစ္စတန်နဲ့ဇင်ဘာဘွေနိုင်ငံသားတွေပါဝင်တဲ့မူရစ်မောင်ခုသမား14ဦးကိုတေဒန်စီရင်ဖို့ရှစ်နေချုပ်မိုဟာမက်ပရဆက်ယိုကအစောပိုင်းမှာပြောဆိုခဲ့ပါတယ်။အမှုစစ်ဆေးပြီးချိန်မှာတော့၄ဦးကိုပဲဒီကနေ့မနေ့စောပိုင်းမှာတေဒန်စီရင်ဖို့ဆုံးဖြတ်လိုက်ပြီးကျန်10ဦးကိုတော့နောက်ပိုင်းကျမှဆုံးဖြတ်ချက်ချသွားမယ်လို့ရှင်နေချုပ်ကပြောပါတယ်။ဒီလိုဆိုင်းငံ့လိုက်တာနဲ့ပတ်သက်ပြီးတရားရေးရှုထောင့်ဘက်ကရောတရားရေးရှုထောင့်မဟုတ်တဲ့ဘက်ကရောဖြစ်နိုင်မဲ့အမအယွန်းတွေကိုရှောင်ရှားနိုင်အောင်တည်တည်ကြကြစဉ်းစားပြီးမှစဉ်စဉ်စားစားနဲ့တတိထားပြီးတော့ဆုံးဖြတ်ချက်ချခဲ့တာလို့ရှင်နေချုပ်ပရဆက်ယိုကဂျကာတာမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။နောက်တစ်ချိန်အတွက်တေဒန်စီရင်မဲ့ရက်ကိုမတတ်မရသေးဘူးလို့လည်းဆိုပါတယ်။ဒီတေဒန်စီရင်မှုနဲ့ပတ်သက်ပြီးတက်ညာပေးဖို့နိုင်ငံတကာရဲ့တောင်းဆိုမှုတွေကိုအစိုးရကလက်လျူရှုပြီးဒီအစီအစဉ်ကိုဆက်ပြီးလှုပ်ဆောင်နေပါတယ်။ဒီအကျဉ်းသား10ဦးဖွဲ့ထဲမှာပါတဲ့ပါကစ္စတန်အမျိုးသမီးတဦးနဲ့အင်ဒိုနီးရှားအမျိုးသမီးတဦးတို့ဟာသမ္မတထံသနားခံစာတင်သွင်းထားတယ်လို့သူရဲ့ကိုယ်စားလှယ်တွေကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့တရားဥပဒေအတိုင်းလှုပ်ဆောင်ဖို့အချိန်အကြာကြီးယူရမှာဖြစ်တယ်လို့ဆိုပါတယ်ရှင်။
ဟောင်ကောင်မှာနိုင်ငံတကာအိုလံပစ်တင်ချပြိုင်ပွဲဝင်ပို့သွားတဲ့အသက်18နှစ်အရွယ်မြောက်ကိုရီးယားမျိုးသားတူဟာဟောင်ကောင်ကတောင်ကိုရီးယားကောင်စစ်ဝင်ရုံးမှာဝင်ရောက်ခိုလုံလိုက်တယ်လို့ဒေတာတွင်သတင်းတွေကဖော်ပြပါတယ်။အရှိပြားဗန်နာငွေကြီးဗဟုရမတီရှိတဲ့တောင်ကိုရီးယားကောင်စစ်ဝင်ချုပ်ရုံးကကြိုတင်ကောက်ွယ်တဲ့အနေနဲ့လုံလုံရေးတိုးပြီးချထားပြီးဖို့ဟောင်ကောင်အာဏာပိုင်တွေကိုတောင်းဆိုထားပါတယ်။အကြံဖက်ဝါရီနေနေရေးစွတ်တပ်ဖွဲ့အပါအဝင်ရဲတပ်ဖွဲ့ဝင်အများပြောက်ကိုဟောင်ကောင်ရဲတပ်ဖွဲ့ကချက်ချင်းချထားပြီးပါတယ်။ ဒီကိစ္စနဲ့ပတ်သက်တဲ့ဒေသအချက်အလက်တွေကဝေဝါးနေစေပါဒါပေမဲ့လည်းအစာဦးငါးရက်မှရှိတဲ့ကောင်စစ်ဝင်ရုံးကိုကြာသပတေးနေ့နေ့လယ်ပိုင်းကဓာတ်လီကားနဲ့တက်သွားတဲ့ VOA သတင်းတောက်တွေကိုတော့အရွက်ဝတ်ရက်တက်ဖွဲ့ဝင်တွေကပြန်လှည့်ခိုင်းခဲ့ပါတယ်ဗီဇာထုတ်ပေးတာနဲ့တခြားလုပ်ငန်းတွေကိုကောင်စစ်ဝင်ရုံးကရပ်ထားပါတယ်သတင်းတောက်တချို့ကတော့အစာဦးဝင်ပေါက်အပြင်ဘက်မှာစခန်းချပြီးစောင့်နေကြပါတယ်ခိုလိုမျိုးရဲ့အခြေအနေကိုရှင်းရှင်းလင်းလင်းမသိရသေးသလိုဟောင်ကောင်တာဝန်ရှိသူတွေကရောဟောင်ကောင်မှာရှိတဲ့တရုတ်နိုင်ငံခြားရေးဌာနကော်မရှင်နာမင်းကြီးရုံးကရောဒီကိစ္စနဲ့ပတ်သက်ပြီးသတင်းတောက်တွေမေးတာကိုပြန်မဖြေကြဘူးလို့သတင်းတောက်တချို့ကပြောပါတယ်တရုတ်နဲ့ဟောင်ကောင်ကြားနိုင်ငံတစ်ခုစနစ်တစ်ခုမူဝါဒအရတန်တမာရေးနဲ့ပတ်သက်တဲ့ကိစ္စတွေအလုံးကိုပေကျင်းမြို့တော်မှာရှိတဲ့တရုတ်နိုင်ငံခြားရေးဌာနကဂိုင်တွယ်ဆောင်ရွက်ရတာဖြစ်ပါတယ်
။ပိုလန်နိုင်ငံမှာရောက်နေတဲ့ပုတ်ရဟမင်းကြီး Francis Adignet Oswald Timmerman အကျဉ်းစခန်းဟောင်ကိုတွားရောက်တည်ရှိပါတယ်။အကျဉ်းထောင်စခန်းထဲကအလုပ်လုပ်ရင်လွတ်မြောက်မယ်လို့အထိပ္ပယ်ရတဲ့ Work Set You Free ဆိုတဲ့စာသားကိုဂျာမန်ဘာသာနဲ့ရေးထားတဲ့ဆိုင်းဘုတ်အောက်ကနေအဖြူရောင်ဝတ်စုံဝတ်ထားတဲ့ပုတ်ရဟမင်းကြီးကခေါင်းငုံပြီးစိတ်ငြိမ်စွာပဲဖြတ်လျှောက်သွားပါတယ်ဂျူးလူမျိုးအများစုဖြစ်တဲ့လူပေါင်းတသန်းလောက်ဟာဒုတိယကမ္ဘာစစ်ကာလအတွင်းနာဇီတွေရဲ့လက်ချက်နဲ့ဒီအကျဉ်းစခန်းမှာတည်ဆုံခဲ့ကြရတာပါဒီစခန်းကနေအသက်မသေးပဲလူမျိုးခဲ့သူတက်ကြီးရွယ်အိုတူးချင်းစီနဲ့လည်းနောက်ပိုင်းမှာပုတ်ရဟမင်းကြီးကတွေ့ဆုံပါတယ်အဲ့ဒီနောက်အကျဉ်းသားတွေကိုစီရင်တဲ့တင်မင်းတမန်နှင်းရမှာအဖြူရောင်ဖျောင်းနိုင်ကြီးကိုပုတ်ရဟမင်းကြီးကထွန်းညီးပါတယ်ပုတ်ရဟမင်းကြီးရဲ့၅ရက်ကြာပိုလန်နိုင်ငံခီးစဉ်၃ရက်မြောက်နေ့မှာဒီ Oswald အကျဉ်းစခန်းကိုတွားရောက်တာပါကြာသပတေးနေ့တုန်းကChestokova မြို့မှာ Black Marona ဖျားเจ้าကိုတွားရင်းနဲ့ပုတ်ရဟမင်းကြီးချော်လဲခဲ့ပါသေးတယ်။ဗုဒ္ဓဟူးနေ့မှာတော့ပိုလန်နိုင်ငံကနိုင်ငံရေးနဲ့ဘာသာရေးခေါင်းဆောင်တွေသတင်းတော်တွေနဲ့တွေ့ဆုံသလိုသူ့ကိုတွေ့ဖို့လာကြသူတွေကိုလည်း Krakow မြို့ဖုံးတော်ကြီးเจ้าပြည်တွင်းပေါက်ကနေနှုတ်ဆက်ခဲ့ပါတယ်။အခုခီးစဉ်ဟာပုတ်ရဟမင်းကြီး Francis ရဲ့အရှိဥရောပဒေသကပထမဦးဆုံးခီးစဉ်ဖြစ်ပါတယ်ရှင်။
လေပြာကမ်းလွန်ပေလယ်မှာကြာသပတေးနေ့ကတိကျစီလုတ်တဲ့ရှာဖွေကယ်ဆယ်ရေးလုပ်ငန်း9ခုကနေမြို့သမီးနဲ့ကလေးငယ်တွေအပါအဝင်ရွှေပြောင်းဒုက္ခသည်တထောင်ကျော်ကိုကယ်တင်ခဲ့တယ်လို့အီတလီကမ်းခြေဆောင်တပ်ဖွဲ့ကပြောပါတယ်။ရဘာလေတွေနဲ့တသားရည်ရင်ဒဇင်းဘော်ကရွှေပြောင်းဒုက္ခသည်တွေကိုသူတို့လေတွေဘော်ကနေရေးဘော်ကယ်ဆယ်ရေးလူသားတွေကခေါ်ယူပြီးစီစီလီကျွန်းကစေကမ်းတွေစီကိုပို့ပေးခဲ့တာပါ။2016ခုနှစ်အတွင်းအခုချိန်ထိဆိုရင်ဥရောပတိုက်ကရွှေပြောင်းဒုက္ခသည်2သိန်းခွဲနီးပါးရောက်သွားပြီလို့နိုင်ငံတကာရွှေပြောင်းနေထိုင်သူများအဖွဲ့ IOM ကပြောပါတယ်။လူပေါင်း3000လောက်ကတော့ဥရောပကိုရောက်ဖို့ကြိုးစားရင်းပင်လယ်ထဲမှာပဲတည်ဆုံခဲ့ကြတယ်လို့လည်း IOM အဖွဲ့ကပြောပါတယ်ခင်ဗျာ
ဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကုကြကြောသိန်းနဲ့ရှားဖောင်တို့ကပြောပြပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့နားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ရှင်27ရာစုပင်လုံညီလာခံကိုတိုင်းရင်းသားပေါင်းစုံတက်ဖို့ဟာအစိုးရရဲ့လိုက်လျောမှုအပေါ်မှာမူတည်တယ်လို့ညင်ညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC ကဒုဥက္ကဋ္ဌနိုင်ဟန်သားကပြောဆိုလိုက်ပါတယ်။လက်မဲ့နိုင်ငံရေးဆွေးနွေးပွဲတွေကျင်းပရမှာအစိုးရကနိုင်ငံရေးဆွေးနွေးပွဲတွေမှာကိုစားပြုတက်ရောက်ဆွေးနွေးမဲ့ကိုစားပြုအဖွဲ့ကို9ပွင့်ဆိုင်လို့သတ်မှတ်ထားတဲ့အပေါ်တိုင်းရင်းသားတွေဘက်ကလက်မခံချင်ကြပါဘူး။တိုင်းရင်းသားတွေဘက်ကအရင်ကတင်ပြထားတဲ့ကိုစားပြုအဖွဲ့3ဖွဲ့တတ်မှတ်မှုကိုပဲဆက်လက်လက်ခံဖို့ဒီကနေ့ညီလာခံမှာဆုံးဖြတ်လိုက်ပါတယ်။ဒီတင်းကိုတော့မိုက်ကြားရကိုရောက်နေတဲ့ VOA သတင်းထောက်မမေခါကပြပို့ထားပါရယ
်ဒီကနေ့မိုင်းညာညီလာခံမှာနိုင်ငံရေးဆွေးနွေးမှုမူပေါင်းနဲ့ပတ်သက်ပြီးဆွေးနွေးခဲ့ရမှာတော့အစိုးရကနိုင်ငံရေးဆွေးနွေးပွဲမှာကိုစားပြုတက်ရောက်ဆွေးနွေးမယ်ကိုစားပြုအဖွဲ့ကို9ပွင့်လို့သတ်မှတ်ထားတဲ့အပေါ်တိုင်းရင်းသားတွေဘက်ကလက်မခံပဲအရင်ကတိုင်းရင်းသားတွေသဘောတူထားတဲ့ကိုစားပြုအစုအဖွဲ့3ပွင့်ဆိုင်သတ်မှတ်မှုကိုသာလက်ခံဖို့ဆုံးဖြတ်ခဲ့ကြပါရယ်တိုင်းရင်းသားတွေဘက်ကအစိုးရခေါင်းစဉ်အောင်မှာလွတ်တော့အစိုးရတက်မတော်ဆိုပြီးအစုအဖွဲ့တွေအများကြီးခွဲပြီးဆွေးနွေးမှာကိုမလိုလားပါဘူးဒီအစုအဖွဲ့၃ခုစလုံးကိုပေါင်းပြီးတစုတည်းတက်မှတ်ကဆွေးနွေးလို့ကြပါတယ်တိုင်းဒေသတွေဘက်ကတိုင်းဒေသလက်နက်ကိုင်အစုအဖွဲ့အစိုးရနဲ့နိုင်ငံရေးပါတီအစုစတဲ့၃ခုနဲ့ပဲနိုင်ငံရေးဆွေးနွေးပွဲတွေကိုဆွေးနွေးလို့ကြပါတယ်ဒါနဲ့ပတ်သက်ပြီးညီညွတ်သောတိုင်းဒေသလူမျိုးမှဖက်ဒရယ်ကောင်စီ UNFC ကဒုဥက္ကဋ္ဌနိုင်ဟန်တာကအခုလိုပြောပြပါတယ
်မူပေါင်းထဲမှာက9ဖွဲ့လို့ဖြစ်နေတယ်ဗျအစိုးရကစုခွဲထားတယ်အစိုးရရဲ့လွတ်တော်ရဲ့တတ်မတော်ရဲ့တိုင်းသားလက်နက်ကိုင်တွေရဲ့နိုင်ငံရေးပါတီတွေရဲ့တိုင်းသားကိုပုံစံပေါ့အစုအဖွဲ့ရဲ့နောက်ပါဝင်သိပါဝင်ထိုက်သူများဆိုပြီးတော့မှအစုခုနစုအနေနဲ့ပေါ့နော်အရင်အတွက်မတူပေမဲ့ပေါ့ဗျာအဲ့လိုခုနစုပုံစံမျိုးနဲ့ဒါကတော့ပြတ်ထန်းထားတယ်ဒီဘိုင်းထဲမှာတော့ဒါကိုလက်မခံဘူးဗျာဒီဘိုင်းထဲမှာတို့လက်ခံတဲ့အပိုင်းကတော့အားလုံးသဘောတူလက်ခံလိုက်တာကတော့အရင်တို့ရက်တည်တဲ့ပုံစံတိုင်းပဲသုံးသွင်းဆိုင်ပါမယ်လို့เนาะကြံတဲ့အင်အားစုတွေ CBO CSO တွေကတော့သူ့ က်ဆိုင်ရာကန္တရတွေမှာမှသူကပါဝင်ပြီးတော့မှရှင်နိုင်ဆွေးနွေးသွားမယ်ဆိုတဲ့သဘောထားမျိုးချမှတ်ပါတယ
်။နာမည်21ရာစုပင်လုံညီလာခံကိုတိုင်းရင်းသားပေါင်းစုံတက်ရောက်ဖို့ကအစိုးရရဲ့လိုက်ရောမှုပေါ်မှာသာမူတည်ရဲ့လို့နိုင်ဟန်သားကအခုလိုပြောဆိုလိုက်ပါသေးတယ
်။ဟောလာမည်21ရာစုပင်လုံညီလာခံပေါ့နော်။တက်မယ်မတက်ဘူးဆိုတဲ့ဟာကတော့ရည်ဝရအဖြစ်ကတော့အလုံးတက်ခြင်းနဲ့ဆန္ဒရှိတယ်နော်ဒါပေမဲ့တက်နိုင်မလားမတက်နိုင်ဘူးလားဆိုတဲ့ကိစ္စကတော့ဟို NCA ကိုလက်မှတ်ထိုးရမလားထိုးပြီးမှတက်ခွင့်ရှိမလားဆိုတဲ့ကိစ္စပေါ်မှာလည်းအများကြီးစကားပြောပါတယ်အဲ့ဒီကိစ္စလည်းဒီနေ့ဒီဘက်မှာလည်းအဆုံးပြတ်ပြေးလို့မရဘူးဖြစ်နေပါလေနော်ဒါအစိုးရနဲ့ပြန်ကြည့်ရအောင်မယ်အစိုးရကတစ်ဖက်ကသူတို့ပြောထားတဲ့ဟိုနိုင်ငံကြီးဆွေးနွေးပွဲမူပေါင်းကိုဆွေးနွေးမဲ့ပုံစံပေါ့ဗျာမူပေါင်းကိုအရင်ကြည့်မယ်အဲ့ဒီပုံမှာလည်းသဘောတော့နားလည်ပြရတဲ့ပုံမှာမှတက်ရောက်နိုင်မယ်မတက်ရောက်နိုင်ဘူးဆိုတဲ့ဟာလည်းအဆုံးပြတ်ပြေးမှုရှိပါတယ
်ဒီကနေ့ဆွေးနွေးတဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းမှာကိုစားပြုမှုနဲ့စုဖွဲ့မှုအပါအဝင်နိုင်ငံရေးလူမှုရေးစီးပွားရေးလုံခြုံရေးနဲ့နေရာသဘာဝပတ်ဝန်းကျင်စတဲ့ကိစ္စတွေမှာဘုံသဘောထားတွေချမှတ်နိုင်ခဲ့တယ်လို့တိုင်းရင်းသားတွေကပြောပါတယ်ဒီကနေ့နိုင်ငံရေးဆွေးနွေးမှုမှာလက်ရှိရခိုင်ဒေသအရေးနဲ့ပတ်သက်ပြီးထည့်သွင်းဆွေးနွေးဖို့တင်ပြလာမှုတွေရှိတယ်လို့တိုင်းရင်းသားတွေဘက်ကပြောပါတယ်လက်တော်တိုင်းရင်းသားတွေအနေနဲ့ငင်းငင်းရေးနဲ့မျိုးသားရင်းချားစီရေးလှုပ်ဆောင်တာမှာလက်ရှိအစိုးရအပေါ်မှာလည်းစိုးရိမ်မှုတွေရှိနေတာကြောင့်အခြေအလဲဆွေးနွေးမှုတွေရှိနေရတယ်လို့ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL ဥက္ကဋ္ဌခွန်မြင့်ထွန်းကပြောပါတယ
်ဒီနေ့ဆွေးနွေးကြတဲ့အကြောင်းအရာအလုံးမှာသူ့ဘက်ကမှဆွေးနွေးမှုတွေရှိကြတယ်။တမတော်ဘက်မှဆွေးနွေးမှုတွေရှိတယ်။ဆိုရမှာရှိတယ်။ထို့နည်းဒီကျွန်တော်တို့မှာလည်းဆွေးနွေးမှုတွေရှိတယ်။မြို့သားလူစုဖွဲ့ကြရောက်တော့နိုင်ရတာ။အရင်ကကျွန်တော်ဒီတိုင်းသားအင်အားစုတွေနဲ့မြို့သားလူစုဖွဲ့ကြဆိုတာတမုံစီတိုင်းသားကြီးတို့အပြန်လာအပြစ်အာပြုခဲ့ကြတာ။သို့တော်ဒီနေ့ချိန်ကမှမြို့သားလူစုဖွဲ့ကြဆိုတာအစိုးရဖြစ်တဲ့ချိန်အစိုးရအစိုးရလို့စဉ်းစားပြီးတော့တော့တော့။ဒါမှမဟုတ်ရင်ဒါကတက်နဲ့ဆွေးရမယ်။ပေါင်းပြီးတော့ကျွန်တော်တို့ရောဒီအရမှာပြန်ပြီးတော့နှိမ့်ခုံလာလို့ဆွေးရည်တဲ့ရှိဒီဆွေးရည်မှုတွေကျွန်တော်တို့ကအခုနည်းနည်းဆွေးနွေးပြီးတော့ပါပြည့်ညက်ရည်ကျွန်တော်တို့ရယူနိုင်ဖို့တွေတွေ့ရကျင်းပလာလို့ကျွန်တော်ပြောချင်တယ်
ဒီကနေ့ဆိုရင်မညာရန်ညီလာခံကိုကျင်းပတာ၄ရက်မြောက်ရှိပြီဖြစ်ပါတယ်ညီလာခံကိုမနှက်ဖန်ပါလေဆက်လက်ဆွေးနွေးတော့အောင်မှာဖြစ်ပါတယ်ရှင်
မကြာရငတ်နေမှမိခသတင်းပေးဖို့သွားရပါရှင် VOA မြန်မာပိုင်းစီစဉ်ကနေတောက်ကြတဲ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့ရှမ်းပြည်နယ်ရင်တိုက်ပွဲသတင်းဖက်အလှည့်ရအောင်ပါလာမယ့်27အရာစုပင်လုံလို့ခေါ်တဲ့ပြည်တော်စုငင်းကြရဲ့ညီလာခံမှာတင်ပြဆွေးနွေးနိုင်ဖို့အတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအစည်းအဝေးကျင်းပနေစေတဲ့ချိန်အထက်မှာပဲရှမ်းပြည်နယ်ကိုခိုင်မြို့နယ်ဖက်မှာမြန်မာတပ်မတော်နဲ့တိုင်းရင်းသားပူးပေါင်းတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်ထို့အပြင်မြန်မာတပ်မတော်အနေနဲ့တိုင်းရင်းသားဒေသတွေမှာစစ်ရေးလှုပ်ရှားမှုတွေပြုလုပ်နေဆဲဖြစ်တဲ့အတွက်စစ်ရေးပဋိပက္ခတွေဆက်လက်ဖြစ်ပွားနိုင်စရာရှိနေသေးတယ်လို့နိုင်ငံတော်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားပြည်တွင်းငြိမ်းချမ်းရေးတည်ဆောက်ဖို့ကြိုးပမ်းနေချိန်မှာဒီလိုထိုးစစ်ဆင်မှုဟာမဖြစ်သင့်ဘူးလို့လည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကဆိုပါတယ်ဒီအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်အိမ်ကအခုလိုသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းကိုခိုင်မြို့နယ်တာမွန်ညင်မြို့နယ်ခွဲဘက်မှာ TNL တပ်မလောင်တပ်ဖွဲ့ GNU ကချင်လွတ်လပ်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားမှာမနေ့ကတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်ကိုခိုင်မြို့နယ်တာမွန်ညင်းမြို့နယ်ခွဲဟူပုံကျေးရွာနီးမှာဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ TNL တန်းပလောင်တပ်ဖွဲ့ပြန်ကြားရေးရာရှိပူကြီးတိုင်ကျော်ကအခုလိုပြောပါတယ
်။မနစ်ကနေ့လယ်တနာရီလောကနေစာတော်ညမှုချုပ်ခါနေ6နိုင်ချီဆိုရမယ်ကျွန်တော်တို့ကမြို့နယ်ဟူပုံကျေးရွာနီးမှာမတကွဲစော်လိပင်းဆံဖြစ်တယ်။ဒီမှာတမလို့မှတ်ဖို့နေချင်တယ်။အပြန်ပူပေါင်းတပ်ဖွဲ့ဆိုတာကျွန်တော်တို့ဖွဲ့နေမနေ့ဖြစ်တယ်။ဒီနေ့ပူပေါင်းမှာအမမတမလို့ချေတဲ့နော်ဖိုင်နယ်အမတဘောဖြစ်နေတဲ့အချိန်မှာလည်းညနေ၄နာရီလောက်ဆိုတော့ဒီကမုန်ရင်းနဲ့ခွဲကနေအဲ့ဒါမှဆီစဉ်ပြီးပြန်ပြီးထပ်ပို့တယ်တကွာဒီလက်ဆက်ဖြစ်နေတဲ့နေရာရှိတယ်
တိုက်ပွဲဖြစ်ပွားစဉ်မှာမြန်မာတပ်မတော်ဘက်ကစစ်ကူအင်အားတွေထပ်မံရောက်ရှိနေတာကြောင့်တိုက်ပွဲဆက်လက်ဖြစ်ပွားလာနိုင်မယ်လို့သူကဆိုပါတယ်အခုလိုကိုခိုင်မြို့နယ်ဟူပုံကျေးရွာတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့ KIU ကချင်လွတ်လပ်ရေးဖွဲ့ပြောရေးဆိုခွင့်ရှိသူဒုတိယပုံမှုကြီးတော်ဘူးကအခုလိုပြောပါတယ
်။တမတော်ဘက်ကတော့စစ်ကြောင်၃ကြောင်လောက်နဲ့ဥရလို့ကြားပါတယ်။ဒါတော့ကိုခိုင်တိုက်ပွဲလောက်လို့ပြောလို့ရပါတယ်ခင်ဗျာ။ဒါအဲ့ဒီတာမင်းကြီးကလည်းလက်လက်ကြီးနဲ့လမ်းပြတယ်လို့ကြားပါတယ်။ဖြစ်တဲ့နေရာကတော့ဟူပုံဆိုတဲ့နေရာမှာဖြစ်တယ်လို့ကြားပါတယ်။ KIU ရဲ့တရင်ချက်ကယာယီခံပေါ့
။ဒီတိုက်ပွဲမှာမြန်မာတမတော်ဘက်ကထိခိုက်မှုတွေရှိနေတယ်လို့ပြောဆိုမှုတွေရှိနေပေမဲ့တီချာအတိမပြုတ်နိုင်သေးသလိုမြန်မာတပ်မတော်ဘက်ကလည်းသတင်းထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူး လက်ရှိ KNU နေမြေတွင်းမှာလည်းမြန်မာတမတော်တပ်ဖွဲ့တွေကနေလှုပ်ရှားမှုတွေရှိနေတယ်လို့ဒုတိယဗိုလ်မှူးကြီးနော်ပူကဆိုပါတယ
်တမဟာမြို့တော့เนาะတိုင်းဘက်ကလည်းနည်းနည်းလှုပ်ရှားတယ်လို့ကြားပါတယ်နောက်တမဟာတုံးလက်အောက်ခံတော့ကရင်စက်မြစ်ကတော့မန်စီမြို့နေဘက်မှာကြားတယ်ခင်ဗျာနေရာဘက်မှာလည်းနည်းနည်းလှုပ်ရှားတယ်လို့ကြားပါတယ်ဒါနဲ့တပ်ဖွဲ့ကတည်းကတင်းအောင်ကြားတယ်လို့ခင်ဗျာ
ကချင်ပြည်နယ်မန်ကြယ်ယာမှာကျင်းပနေတဲ့တိုင်းဒလန်နဲ့ကမြင့်နေဆုံးကြီးစီဝေတတရနိုင်မှာအခုလိုတိုက်ပွဲဖြစ်ပွားခဲ့တာပါပြည်တွင်းငင်းချမ်းရေးတည်ဆောက်မှုကြိုးပမ်းနေချိန်မှာဒီလိုထိုးစစ်ဆင်မှုတွေဟာမသင့်တော်တဲ့လုပ်ရတခုလို့ KIU ပြောရေးဆိုခွင့်ရှိသူဒုရယဗိုလ်မှူးကြီးနော်ဘူးကမြင်ပါတယ
်။အစိုးရနဲ့ညီနေပြည်မှာပြည်တွင်းငင်းချမ်းရေးကိုတည်ဆောက်တဲ့အချိန်မှာကိုလိုတတ်မတော်ဘက်ကနဲ့တိုင်းတက်လည်းနဲ့ကဲခွေတည်တဲ့ဒုတိယစင်လာတော့မသင့်တော်တဲ့လုပ်ရဖြစ်တယ်လို့ကျွန်တော်အဲ့လိုယူဆပါတယ်။အကြည့်ရတော့နည်းနည်းအနောက်အချက်ပွဲကျင်တဲ့သဘောမျိုးပုံစံနဲ့ပေါက်ပါတယ်။အဲ့လိုကျွန်တော်အဲ့လိုမြင်ပါတယ်။
လက်ရှိမှာမြန်မာအစိုးရတဲ့အနေနဲ့23ရာစုပြည်လုံခေါ်ပြည်တော်စုငင်းချမ်းရေးညီလာခံကျင်းပနိုင်ဖို့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးမှုတွေပြုလုပ်နေတယ်လို့တိုင်းရင်းသားလက်နက်ကိုင်ဖွဲ့18ဖွဲ့အပါအဝင်ကိုယ်စားလှယ်ဖွဲ့တွေကလည်းကချင်ပြည်နယ်မန်ကြယ်ယာမှာတွေ့ဆုံဆွေးနွေးနေစေအချိန်မှာရှိနေပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်အနေနဲ့ကတော့ငင်းချမ်းရေးလုပ်ငန်းစဉ်မှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအနေနဲ့အစ်စ်တိုင်းမှာပါဝင်နိုင်ဖို့ကြိုးပမ်းသွားမယ်လို့ပြောဆိုနေပေမဲ့လည်းမြမတမတော်ဘက်ကတော့ NC လက်မှတ်မရေးထိုးနိုင်သေးတဲ့ရခိုင်တမတော် AA တမ်းပလောင်တပ်ဖွဲ့ DNL ကိုကန်တပ်ဖွဲ့တွေပါဝင်ဖို့လက်မခံသေးတယ်လို့လက်နက်စွန့်ရေးကူတာဥတီပြောဆိုနေတာကြောင့်ငင်းချမ်းရေးလုပ်ငန်းစဉ်မှာအလုံးစုံပါဝင်နိုင်ရေးမှာခက်ခဲတစ်ခုလို့ဖြစ်နေပါတယ်ငင်းချမ်းရေးလုပ်ငန်းစဉ်မှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအလုံးစုံမပါဝင်နိုင်ခဲ့ရင်လက်ရှိဖြစ်ပေါ်နေတဲ့စစ်ရေးပြဿနာကိုဖြေရှင်းဖို့ခက်ခဲနေမှာဖြစ်တယ်လို့မြို့မှန်းတဲ့ပြည်တွင်းငင်းချမ်းရေးရရှိဖို့ကြံ့ကြံ့နေအောင်မယ်လို့လည်းတိုင်းရင်းသားခေါင်းဆောင်တွေကနေဝေဖန်ပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ
ငင်းချမ်းရေးအတွက်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ရရောအစိုးရဘက်ကပါတွေ့ဆုံဆွေးနွေးနေကြတဲ့အချိန်မှာပဲတိုင်းရင်းသားဒေသမှာတိုက်ပွဲပြန်ဖြစ်နေတဲ့အကြောင်းနိုင်ကုန်းအိမ်တင်ပြသွားရပါရှင်အခုတော့မနေ့ဖြန်ည9နာရီတိုင်းလေးလိုက်မှာဘာအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါ
ငင်းချမ်းရေးကိစ္စနဲ့ပတ်သက်ပြီးအားလုံးတူညီတဲ့ပုံသဘောထားရနိုင်မှုရည်ရွယ်ချက်နဲ့ကချင်ပြည်နယ်မိုင်းကြားရံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဆွေးနွေးကြပါတယ်။အဲဒီဆွေးနွေးပွဲပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုမြင်ကြပါသလဲ။အခုလိုမျိုးဆွေးနွေးကြတာကနေအားလုံးလူလာတောင်းတနေတဲ့ငင်းချမ်းရေးရလာဖို့တကယ်ပဲအထောက်အကူဖြစ်စေမယ်လို့မြင်ကြပါသလား။အခုလာမယ့်စနေညတိုင်းရည်လိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစည်းအဝေးမှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က0123923255လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
ဒီအင်မြန်မာပိုင်းရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုအဖတ်စဉ်အင်္ဂါနဲ့စနေညတွေမှာအစ်စ်ထုတ်လွှင့်ပေးနေပါတယ်။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့ NLD အစိုးရကစီးပွားရေးမူဝါဒတွေထုတ်ပြန်လိုက်တဲ့သတင်းဖက်ဆက်ရအောင်ပါ။ NLD အစိုးရဟာအမျိုးသားပြန်လည်တည်မြဲရေးကိုရှေ့ရှုပြီးတော့ဗက်ညီမျှတစွာတိုးတက်ရေးအားလုံးပါဝင်ရင်းနဲ့အလုပ်အကန့်ရရှိရေးစရာတွေကိုအခြေခံတဲ့စီးပွားရေးမူဝါဒ12ချက်ကိုဒီကနေ့နေ့ပြီးတော့မှထုတ်ပြန်လိုက်ပါတယ်။မူဝါဒတွေထုတ်ပြန်ပြီးမှအမှန်တကယ်အကောင့်ထဲပေါ်နိုင်အောင်လို့တိုင်းနဲ့ပြည်နယ်အလိုက်စီမံကိန်းတွေဆက်ပြီးရေးဆွဲသွားမယ်လို့စီးပွားရေးနဲ့ကုသန်းရောင်းဝယ်ရေးဝန်ကြီးဦးတန်းမြင့်ကပြောပါရယ်။ဝန်ကြီးဦးတန်းမြင့်ကို VOA သတင်းထောက်မသိငင်လေးကဆက်သွယ်မေးမြန်းထားတာကိုနားဆင်ကြည့်အောင်ပါရှင်
။ဒီနေ့ဒီစီးပွားရေးမူဝါဒပေါ့နော်နောက်ဆုံးထုတ်ပြန်လိုက်တယ်။ဒီနောက်ကြရဲဆိုပြီးတော့ဝေဖန်မှုတွေရှိနေတာနဲ့ပတ်သက်လို့လေဆရာပေါ့ဆရာအနေနဲ့ဗာများပြောချင်တယ်ပေါ့နော်အကုန်လုံးကနောက်ကြရဲဆိုပြီးတော့ဝေဖန်နေတဲ့ခါကြတော့လေ။
ကျွန်တော်တို့ကအမှန်တမ်းတမန်ကြောင့်ပြန်ပြောမယ်ဆိုတော့ဒီနေ့ကအာဏာမလွှဲခင်တည်းကကျွန်တော်နှစ်လောက်ကြိုတင်ပြီးကျွန်တော်တို့ကလားဒီဒီအာဏာလွှဲပြောင်းကိစ္စမှာကျွန်တော်အဆိုပြုချက်အများကြီးပေးခဲ့တယ်။အဲသို့တော်လည်းတစ်ဖက်ကပြီးခဲ့တဲ့အဆိုကအဲ့လိုခွင့်မပြုဘူးခွင့်မပြုတော့ကျွန်တော်တို့ကဟိုအဆိုအဖွဲ့နဲ့နေမှဝင်ရတဲ့ခါကျတော့အပြီးခဲ့တဲ့ဟာတွေကပြန်တုတ်တင်လုပ်နေရတာကတော်တော်မှန်တယ်ဗိုလ်ကြီးခက်ခဲတယ်ဗျ။ဟိုအဲ့လိုကျွန်တော်တို့နှစ်လောက်ကအာဏာမလွှဲနှစ်လောက်ကြိုတင်ပြင်းစင်မယ်ဆိုတော့ကျွန်တော်တို့အများကြီးအချိန်တိုတိုလုပ်နေတယ်။ခုကျွန်တော်တို့ရောက်မှရှင်းရလင်းရဆိုတော့အဲသူတို့ထားခဲ့တဲ့ပြဿနာတွေ issue တွေတချို့ကလည်းကောင်းပါတယ်တချို့ကလည်းရှင်းရမှာလေဆိုတော့အဲ့ဒါကြောင့်ကျွန်တော်တို့ကြားနေတာအဲကြားသွားတာပါ။ဟု
တ်ကဲ့ဟုတ်ကဲ့ဒီဒီနေ့ဒီထုတ်ပြန်လိုက်တဲ့ဒီစီးပွားရေးမူဝါဒပေါ့နော်အဲ့ဒီမှာဘယ်လို
စ
နစ်တွေကိုဆရာတို့အဓိကအခြေခံထားလဲပေါ့နော်အဲ့ဒါလေးသိချင်နေရှင်
။ကျွန်တော်တို့ရဲ့မူဝါဒကအဓိကကတော့ဒီ National Reconciliation ပေါ့ဗျာ။ကျွန်တော်တို့အမျိုးသားစည်းလုံးညီညွတ်အခြေခံတဲ့မူဝါဒမျိုးပဲဖြစ်ရမယ်။အဲ့ဒီမူဝါဒရဲ့အခြေခံကတော့အစုအလုံးကြီးရှင်းပေါ့ဗျာ။ဒါတရားစာတပစ္စည်းဖြစ်ဖြစ်ရောင်းဝယ်ဖြစ်ဖြစ်သုံးပြီ။ဟိုတိုင်းနဲ့ပြည်နယ်လူမျိုးစုတိုင်းနဲ့ပြည်နယ် ဒါဒေတာလည်းမြတ်တာဆိုတာခွဲဝရရှိရမယ်အခြေခံပဲဗျာဒါကပထမအခြေခံပါနော်ဒုတိယအခြေခံကတော့ဒီစီဝတ်တုတ်တဲ့ဖွံ့ဖြိုးလုပ်တဲ့နေရာမှာတို့ရောအဓိကပြည်သူများအလုပ်ကံရရှိရမှာကြပထမအကြဆုံးပါနော်အလုပ်ကံရှိမှသာလျှင်ဝင်ဝင်လေးရရှိမြဲကိုဟိုဟာဘောဒီနေ့စိတ်ကြကြီးကလည်းရှိရမှာကိုအဲ့ဒီနေ့ချက်ကိုအခြေခံတာပါနော်အဲ့လိုအခြေခံတဲ့နေရာမှာကျွန်တော်တို့က တိုးတဲ့ဖွံ့ဖြိုးမှုဆိုရင်လေယာဉ်နဲ့စက်မှုလုံငန်းကိုအဲ့ဒါတိုးတဲ့ခင်ဗျားတို့မြတ်တာစွာချိန်ဆက်ရမယ်ဗျာအခြေခံနောက်တစ်ခါဒီပုဂ္ဂလိကအဲ့ဒါအားလုံးပြည်သူအားလုံးပါဝင်ရမှာတော့ပုဂ္ဂလိကအပေါင်းမှာလူငယ်မျိုးသမီးပြည်သူများအားလုံး all inclusive ဗျာဒီအဲ့ဒါကိုအခြေခံတယ်သခင်မိနဲ့နိပညာတွေသုံးမယ်နောက်တစ်ခါကျွန်တော်တို့ကကိုပြည်တွင်းသမဂ္ဂနိုင်ငံရေးက
အပေါ်စီးဒီအစီအစဉ်စတဲ့အပေါ်စီးရသုံးမယ်အခြေခံအဲ့မှာမက်ကရိုပေါ့ဗျာအဲ့ဒါဆက်နှစ်ချက်ပေါ့အဲ့ဒါကိုအခြေခံထားတယ်ပေါ့ဗျာအဓိကတော့ဒါဆိုရင်ဒီအခုဒီ NLD အစိုးရကနေပြီးတော့ထုတ်ပြန်လိုက်တဲ့ဒီစီးပွားရေးမူဝါဒအတိတ်ကပေါ့နော်ဒီအရင်အစိုးရလက်ထက်နဲ့ဆိုလို့ရှင်ဘာတွေကွာတာမျိုးပါမလဲထူးခြားတာဘာမျိုးပါမလဲရှင်အဲဒီကြတော့ရင်သွက်လက်ထက်ကတကယ်စီးလို့ပဲဗျာဒီလိုပဲပေါ်လစီတော့ကျေကျံပြောကြရတဲ့ခါကျတော့
အကောင့်ထဲမှာခေါ်နေရဖို့ကျွန်တော်အစိုးရလက်ထက်ကျတော့နံပါတ်1ထူးခြားတာကတော့ဒီ equitable distribution ဆိုတော့ဆုတ်ဆက်ဆိုတော့ဘောကတော့ဒီရရှိတဲ့ကျွန်တော်ဆုတ်ဆက်တဲ့အကျိုးအမြတ်ပေါ့နော်အဲတိုင်းပြည်ရရှိတဲ့ဇယံသာရဘယ်ရထုတ်လို့ပဲရပုံသွင်းမှုရရရှိတဲ့အကျိုးအမြတ်အားလုံးကို
အဲဒီရဲ့ဒီဟောပါဗျာနေရှင်နယ်ရီကွန်ဆလီရှင်းရမယ်ပေါ့ဒါကအဓိကအကြဆုံးပဲဗျာဟောကျွန်တော်ဒီနေ့ဒီရောက်မတိကရဖြစ်နေတာလူမျိုးစုတွေဖြစ်နေတာဒီနေ့မျိုးဖြစ်နေတာဒီနေ့မျိုးဖြစ်နေတာတွေကဒီရရှိတဲ့အကျိုးအမြတ်တွေကိုတရားစာရဝေရရအဲ့ဒါအချောင်းဝေရရအဲ့မြတ်တော်စာမှာခံစားလို့ဖြစ်လို့ကြောက်အဓိကတော့အဲ့ဒါကျွန်တော်အဲ့ဒါဒီရောအဓိကအချက်ပဲဗျာဒီချက်ပဲဒီမူကားတွေထု
ဒီတန်ပုဂ္ဂိုလ်ရဲ့ဒီအစိုးရဘက်ကပေါင်းပြီးဖွဲ့ထားတယ်ဖွဲ့ပြီးဒီကော်မတီကနေပြီးတော့ဒီပေါ်လစီကိုဝန်ကြီးဌာနတွေပြန်ပေးမယ်သက်ဆိုင်ရာဒေသဆိုင်အစိုးရတွေပြန်ပေးပြီးတော့သူတို့ကနေပြီးတော့သူတို့သက်ဆိုင်ရာပေါ်လစီဆက်ပြီးတော့လူနေစိနေနဲ့ပြောကျွန်တော်တို့ပြန်ပြီးတော့သူတို့ကကော်ဒီနေလုပ်ပြီးတော့ဒါတစ်ခုလုံးအတွက်ခုလုံးဆောင်ချုပ်တော့နေစင်နေရောဒီဒေသဆိုင်ရ ยิ่งส่วนยิ่งส่วนอะไรพวกยิ่งส่วนลูกค้าเนี่ยงานในสิ่งนั้นก็ได้ใช่ไหมล่ะเอ้าจะเราเปลี่ยนแปลงผิวยิ่งส่วนไหมทีนี้เท่าเราไม่มีดอกเลยถ้าจะรู้ว่าโอ้แล้วแม่ท้องคนท้องสาวเสียชีวิตสาบีจะรู้ว่าว่าเปลี่ยนติดดีพอละมั้งเปล่าทีนี้ก็รอรีสตรัชเวลด้วยมันเสียชีวิตเลยเพราะว่าอู่เรียนอู่เรียนอาการตัดดีชีวิตเราเลยจะเราผิวเปลี่ยนแปลงเลยเนี่ย
อันนี้สวยใหญ่สีบอยมัวร์นเนี่ยพัตเตลูสีบอยเนี่ยกูตั้งยังไว้ยืนอุตามยังกูมาติงยิงเลงอ่ะเสร็จไปมีมีนทาราบาเชนฟิโอเอกันในทั่วเลนเป็นเรนนิสันทีวีเดรนลัวซีซันเอโกยันในบ้านเรดิโอซีซีพีพีเชนคนนั้นนายมาเอเชียเซเว่นจูรุกันในพายุจิชูนัยจาวาเร่ทารีมักก้าทายทั่วเลนเชนเนี่ยเดบิวต์ฟิโอเอเอ็นเทอร์เน็ตสามีน้าพี่เดบัมมี่สต็อตฟิโอเอ็นนิวส์ดอทคอมมาจิชูนัยดิโลฟิโอเอเอ็นยูทูบจุดด้านเฟซบุ๊กตัวกันในบริโอ နေနဲ့မှာထုတ်လွှင့်မဲ့ VOA မြန်မာပိုင်းရဲ့ TV မဂ္ဂဇင်းအစီအစဉ်မှာတော့အမေရိကန်မြန်မာနိုင်ငံစီးပွားရေးနဲ့အကုံသွယ်ရေးဆက်ဆံမှုနဲ့အကူအညီပေးရေးကိစ္စတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီး Scott Marcier ကိုတွေ့ဆုံမေးမြန်းထားတာကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။စောင့်မျှော်ကြည့်ရှုနိုင်ကြပါရဲ့ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒ ီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမာတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဇူလိုင်လ29ရက်တောက်ကြနေညပိုင်းအတန်လွင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်ည10နာရီအစီအစဉ်တွေကို line to meter 24 25 32နဲ့51အပြင် line meter 190ရုပ်ကနေပြီးတော့လဲတူးချက်ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်မဲ့သတင်းပတ်စင်ကဏ္ဍတွေထဲမှာတော့သုတဆုံးလေအမေရိကန်တခွင်းသိပ္ပံနဲ့နေပညာနဲ့အမျိုးသမီးကဏ္ဍတွေကိုတင်ဆက်သွားမှာပါဒီကနေ့အပတ်စဉ်ကဏ္ဍထဲမှာကြားရဖို့ရှိတာကတော့
ပုံမှန်49မှာဘယ်သူမှလျှက်စစ်အနေနဲ့ကိဟင်းကြောင့်လက်မှတ်မရဘဲနဲ့လျှက်စစ်တပ်အားကိုထုတ်လွှင့်ခြင်းပုတ်လွှင့်ခြင်းဆက်သွယ်အသုံးပြု
ဘင်းအန်ရဲ့ကင်းရှိရေးဆိုင်ရာအင်ဂျင်နီယာဦးအငိမ့်ပြောသွားတာကိုသိပ္ပံနဲ့နေပညာကဏ္ဍမှာအပြည့်အစုံကြားရဖို့ရှိပါတယ်အခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထဲမှာအရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပါမယ်Philadelphia မှာကျင်းပပြီးစီးခဲ့တဲ့ Democratic Party ညီလာခံမှာနိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ဟာပါတီရဲ့ပထမဆုံးအမျိုးသမီးသမ္မတလောင်းအဖြစ်တရားဝင်ဖြစ်လာခဲ့ပါပြီ။သူ့အနေနဲ့လာမယ့်နိုဝင်ဘာလ10ရက်နေ့သမ္မတရွေးကောက်ပွဲမှာရွေးချယ်ခံရရင်သူဟာအမေရိကန်ရဲ့သမိုင်းမှာပထမဆုံးအမျိုးသမီးသမ္မတဖြစ်လာမှာပါ။ Republican ရဲ့သမ္မတလောင်း Donald Trump နဲ့အကြိတ်နဲ့ရှင်မြရမယ့် Hillary Clinton အနေနဲ့သမရဖြစ်နိုင်မဲ့အရေးချင်းတွေရှိပါသလားဆိုတာကိုပင်ဆယ်ဗေးနီးယားကမာနေတဲ့သူတေတီဒေါ်ဖြူဖြူကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလတန်းကတင်ပြထားပါရရှင
် Hillary Clinton is respected around the world not just by leaders but by the people they serve
we need to pour every last ounce of our passion and our strengthand our love for this country into electing Hillary Clinton as president of the United States of America.
For this time, Hillary is uniquely qualified to seize the opportunities and reduce the risk we face. And she is still the best darn change maker I have ever known.
Philadelphia ma chipa kire, Democratic Party India ga ma, Tamara Obama, Tamara Michelle Obama ni,သမ္မတဟောင်းဘီလ်ကလင်တန်တို့ကနေပါတီရဲ့ပထမဦးဆုံးအမျိုးသမီးသမ္မတလောင်းဖြစ်တဲ့ဟီလရီကလင်တန်ဟာသမ္မတဖြစ်ဖို့အရေးချင်းပြည့်စုံတဲ့သူဖြစ်တယ်ဆိုပြီးတော့ပြောကြားသွားကြတာကိုဒေါ်ဖြူဖြူကလည်းအမေရိကန်နိုင်ငံရေးကိုစိတ်ဝင်စားတော့သတိထားမိမှာပါဒေါ်ဖြူဖြူအနေနဲ့ရောဟီလရီကလင်တန်အနေနဲ့ပထမဦးဆုံးသောအမျိုးသမီးသမ္မတဖြစ်လာဖို့အတွက်ကိုသမ္မတအရေးချင်းနဲ့ပြည့်မိတယ်လို့ယူဆပါလား
မနီနဲ့ရောဟီလရီကလင်တန်ကိုပေါ့နော်ဒီ2016ခုနှစ်အဓိကနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ Democratic Party ရဲ့သူ့ကိုသမ္မတလောင်းဖြစ်ရွေးချယ်တယ်ဆိုတော့ကျမအရင်ကဝန်တာကြီးဒါပေမဲ့ကျမသူ့အဲ့ဒါမျိုးဖြစ်စေချင်တာခုလည်းမဟုတ်ပါဘူး2008ခုနှစ်ထဲကခုလက်ရှိသမ္မတဥပမာနဲ့ပနာမရွေးကောက်ပွဲမှာအချိန်နဲ့ပြိုင်တဲ့အခါမှာကျမအဲ့ချိန်ကဟီလရီကလင်တန်ကိုအစင်ဆိုင်ထောက်ခံအားပေးတဲ့မဲဆန္ဒရှင်တယောက်ဖြစ်ပါတယ်เนาะအဲ့ဒါကသူ့အရေးချင်းကိုကျမယုံကြည်ရယ်သူဖြစ်လာမယ်လို့လည်းကျမမျှော်ကိုးခဲ့တယ်ပေါ့เนาะဒါပေမဲ့လည်းသမ္မတဥပမာကိုရွေးချယ်ခဲ့တဲ့သဘောရှိတယ်ပေါ့เนาะအဲ့ဒါကြောင့်သူ့ကိုအခုလိုဒီအချိန်မှာပြန်ပြီးရွေးချယ်ခံရတယ်ဆိုတော့ကျမအနေနဲ့တော့အလွန်တရာလည်းကျမဖြစ်စေခြင်းနဲ့ဆန္ဒပြည့်ဝတယ်ပေါ့တဲ့ကျမကျေနပ်မိပါတယ်အခုသူတို့ချီးကျူးတဲ့ကိစ္စနဲ့ပတ်သက်ပြီးကျမလည်းတစ်ထပ်သေးပဲမြင်ပါတယ်ဘာလို့လဲဆိုသူဟီလီကလင်တန်ကသူ့ဟာဘယ်လိုလဲဆိုရင်သူကအရေးချင်းရှိုံနဲ့မကဘူးသူ့အရေးချင်းရှိတာကိုသိမြင်လာတဲ့လူတွေမှာသူ့ကိုကျမတို့လိုထောက်ခံတဲ့လူရှိသလိုသူ့ကိုမထောက်ခံတဲ့လူရှိတယ်မထောက်ခံတဲ့လူတွေရဲ့အထိုးနဲ့တည်တယ်တင့်ဖောင်းများတာသူကခံခဲ့ရတယ်နော်အခုခဏလေးခံခဲ့ရတာမဟုတ်ဘူးဒေါ်နယ်ထရမ့်ဆိုရင်အခုတမရရွေးကောက်ပွဲကိုဝင်လာတဲ့အခါကျမှလည်းဒေါ်နယ်ထရမ့်ကိုဝေဖန်ပြောဆိုထိုးနှက်တာတွေခံလာရတယ်ပေါ့နော်သူကတော့ကြားလာရင်နှစ်ပေါင်းများစွာသူကခံခဲ့ရတယ်နော်ဟုတ်တယ်ဆိုရင်အဲ့တောင်မခံနိုင်ဘူး။သူခံနိုင်ရည်ကို
ရှိပြီးတဲ့အပြင်သူ့ရဲ့ဇွဲလုံးလာရိယာနဲ့သူအမေရိကန်ပြည်သူလူထုတကူသူနော်သူစိတ်ဝင်စားတဲ့နိုင်ငံရေးနယ်ပယ်နဲ့ဘာလုပ်ပေးရမယ်ဆိုဆွဲဆွဲမြဲမြဲအဲ့ဒါဆုတ်ခံပြီးအဲ့လမ်းကိုမသွေးမတမင်းနော်သူများတွေကထိုးနှက်တာတောင်ပျော်လဲပြီးမဲ့ကုန်းကက်ပြီးထပြီးတော့ရအောင်တစိုက်တမန်မှရှောက်ပြီးအခုလမ်းဆုံးရောက်လာနိုင်အောင်လုပ်တယ်အဲ့သူ့ရဲ့စိတ်ဓာတ်ကိုတော့ကျွန်မတ
ကျမနဲ့သူနဲ့တူတယ်ကျမကလည်းအမျိုးသမီးဖြစ်တယ်အမေတယောက်လည်းဖြစ်တယ်ဖွားဧတယောက်လည်းဖြစ်တယ်သူလည်းအမျိုးသမီးဖြစ်တယ်အမေတယောက်လည်းဖြစ်တယ်ဖွားဧတယောက်လည်းဖြစ်တယ်ကျမကကျမသမီးအတွက်တည်းမကဘူးကျမရဲ့အခုငွေးလာတဲ့ကြီးတွေအတွက်ပါကျမဆောင်ရင်ကြောက်ကြမှုရှိတယ်သူတို့ရဲ့ရှေ့ရေးမှာဘလို့ဖြစ်မလဲเนาะဒီအမေရိကန်နိုင်ငံမှာသူတို့ငွေးလာတဲ့အတွက်ကြီးပြင်းလာတဲ့သူတို့ရှေ့ရေးအတွက်ကိုဘာအာမခံချက်တွေရှိမလဲဘလို့မျိုးဖြစ်လာမလဲဆိုကျမအငဲပဲဆောင်ရင်ကြောက်ကြတယ်ဘာလို့ဟီလီကလင်တန်ကိုကြည့်လိုက်တဲ့ခါသူ့မူဝါဒတွေကြည့်တဲ့အခါမှာ तू ကเนาะနောင်လာမယ့်မျိုးစင်ဆက်အတွက်နော်ကောင်းသောအစီအစဉ်များအတွက်ကိုချမှတ်ဖို့အတွက်ကိုသူအစဉ်တစိုက်လှုပ်လာတာကျမတွေ့လာတယ်ပြည်ပြင်ပြောင်းလဲမှုလုပ်မယ်ဆိုရင်အဲ့ဒါကိုမဖြစ်မနေလုပ်မယ်နော်အခုဆိုရင် convention မှာပေါ့ဘာပြောလဲဆိုရင်လူတွေကပြောင်းလဲမယ်ပြောင်းလဲမယ် change လို့ all be မယ် तू ကတကယ် change maker she is a real change maker तू ကပြုပြင်ပြောင်းလဲတာကို all you need မကောက်အဲ့ပြုပြင်ပြောင်းလဲတဲ့အုပ်စာကိုမရရအောင်လုပ်မယ်လူနောင်လာမျိုးဆက်တဲ့အတွက်ကိုသူကအမကန်ချက်အများကြီးပေးနိုင်တဲ့လူဖြစ်တဲ့အတွက်ကျမကကျမမြည်တဲ့အရှိကြီးအတွက်ကိုကျမအဲ့ဒါကိုအတွက်ကျမအဲ့အတွက်ကိုကျမသတိထားမိတယ
်နောက်တစ်ခုကတကယ်လို့အခုပေါ့နော်ဟီလီကလင်တန်နဲ့သမရဖြစ်လာမယ်ဆိုရင်အဲ့ဒီခါမှာဒီအမေရိကန်နိုင်ငံအနေနဲ့ကမ္ဘာကြီးရဲ့လုံခြုံရေးကမ္ဘာကြီးရဲ့ကာကွယ်ရေးကိုအထာရဆုံးနိုင်ငံတစ်နိုင်ငံဖြစ်တော့ဒီစစ်မဲ့ရေးရနဲ့ပတ်သက်ပြီးတော့ပါရောသူကဒီနိုင်ငံရဲ့သမရဆိုတော့နိုင်ငံရဲ့commander in chief ပေါ့နော်ကာကွယ်ဦးစီးချုပ်လည်းဖြစ်တဲ့သူကဆောင်ရွက်ရမယ်ဆိုတော့သူ့အနေနဲ့ဒီစစ်မဲ့ရေးရမှာဟောသူထမ်းဆောင်နိုင်မဲ့အရေးသွေးကိုဘယ်လိုခံမှာပါလဲရှင
်အဲ့ဒါတော့ကျမဘယ်လိုလဲဆိုဒါကကျွမ်းကျင်တဲ့လူတွေရဲ့အမြင်ကိုကျမကပို့ကြည့်ရမှာပေါ့နော်အခုဆိုဒီစစ်ဘက်ရေးရမှာကျွမ်းကျင်တဲ့ဗိုလ်ချုပ်တွေနော်ဒီနိုင်ငံရဲ့လုံခြုံရေးနဲ့ပတ်သက်ပြီးတော့နော်လုတ်ခဲ့တဲ့အကြီးအကဲတွေသူတို့ရဲ့ပြောဆိုချက်ထောက်ခံချက်တွေကိုကြည့်ကြည့်အဖြစ်ဒီဟီလီကလင်တန်ဟာစစ်မဲ့နဲ့ပတ်သက်ပြီးတော့လဲသူ့လိုမျိုးနော်တမလာလောင်းဖြစ်ခဲ့တဲ့မျိုးသားတွေတမလာဖြစ်ခဲ့တဲ့မျိုးသားတွေလို့ပဲသူကအဲ့တန်းတူပဲ तू လုံနိုင်မယ်ဆိုတော့ကျမယုံကြည်တယ်နောက်ခုက तू ကဘာသာလဲဆိုတော့ तू ကတမန်မျိုးသမီးမှမဟုတ်တာ तू ကတမရကရောဖြစ်ခဲ့တယ်တမရတယောက်ကိုယူခဲ့တဲ့ကရောဖြစ်ခဲ့တယ်ရှင်းနှစ်တီတီဘီလ်ကလင်တန်ရဲ့လောင်းရင်အောက်မှာနေပြီးဘီလ်ကလင်လက်ထက်တော့ကလည်းဒီနိုင်ငံတကာနဲ့ဆက်ဆံရေးတန်တမန်ဆက်ဆံရေးစစ်မဲ့ရေးရာဆက်ဆံရေးတွေ तू ကအနီးကပ်မြင်လာတယ်နောက်ပြီးတမရအိုဘားမားလက်ထက်မှာတမရဘူအိုဘားမားလည်း तू ကိုယုံကြည်စိတ်ချပြီးတော့ဒီနိုင်ငံခြားရေးဝန်ကြီးကိုပေးတယ်ဆိုနိုင်ငံခြားရေးဝန်ကြီးဆိုတာလေနိုင်ငံတကာတန်တမန်ရေးရာကြီးမကဘူးစစ်မဲ့ရေးရာနဲ့ပတ်သက်ပြီးတော့တမရအိုဘားမားရဲ့နိုင်ငံတကာလုံခြုံရေးကောင်စီရဲ့အတွင်းစည်းထဲမှာတူဦးတယောက်ပါဝင်ခဲ့တယ်ဆို तू အသေးချာအဲ့ဒါကြီး तू မြင်တွေ့လာရတယ်မြင်တွေ့လာဒီအတွေ့အကြုံလားအများကြီးရှိတယ်เนาะအခုဘင်လာဒင်းเนาะဘင်လာဒင်းကိုအသေးကိုဖမ်းမိတယ်အဲ့ဒါမျိုးတွေသူ့မှာအတွေ့အကြုံရှိတယ်နောက်တစ်ခုက तू ကနယူးယောက်မှာထက်လွတ်တော်အမှတ်ဖြစ်တဲ့ခါမှာအမေရိကန်လွတ်တော်မှာလဲစစ်ပက်ဆိုင်ရာကော်မတီမှာလဲ तू ကပါဝင်တယ် तू ကနောက်ပြီးဆုံး तू ကဘီဂျင်းညီလာခံမှာ तू ပြောခဲ့တာလူခွင့်ရာအမျိုးသမီးခွင့်ရေးပဲအမျိုးသမီးခွင့်ရာလူခွင့်ရေးပဲဆိုတော့ကဘာအနှံ့နှံ့မှာအထူးဖြစ်မဖွင့်ဖြိုးနိုင်တဲ့နိုင်ငံတွေမှာဖိနှိပ်ချုပ်ခံရတဲ့အမျိုးသမီးတွေเนาะအယောင်းဝယ်ပစ္စည်းလို့ရောင်းစားခံရတဲ့အမျိုးသမီးတွေဘဝကိုမိမောင်းထိုးပြတယ်ထိုးပြခဲ့တာကိုတွေ့ရတယ်နောက်တစ်ခုကသူ့ဟာကျမတို့မြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းရှာဖို့အတွက်ကိုလည်းသူစပြီးလမ်းခင်းတယ်လမ်းခင်းပြီးတမရအိုဘားမားကျမတို့နိုင်ငံကိုနှစ်ကြိမ်တိတိလာခဲ့တယ်ဒီတမရအိုဘားမားရဲ့နိုင်ငံခြားရေးပေါ်လစီမှာဆိုမြန်မာနိုင်ငံကိုသူတို့ဒီအမေရိကန်နိုင်ငံအနေနဲ့ဒီမိုကရေစီလမ်းကြောင်းအတွက်မှာအများကြီးအားပေးခဲ့တယ်ဒီမြန်မာနိုင်ငံတမျိုးဖြစ်ခဲ့တာကိုလည်းသူတို့အမြဲပဲဂုဏ်ယူပြီးတော့ကြားညက်ပြီးတော့အလင်းတင်တယ်လို့မိန်ကုန်းနေမှာမကြာခဏထည့်ပြောခံထိတဲ့အတွက်ကြောင့်ကျမမြန်မာနိုင်ငံသားမြန်မာပြည်မှာမွေးတဲ့လူတယောက်ဖြစ်တဲ့ကျမအများကြီးဂုဏ်ယူခဲ့တယ
်ဟီလီကလင်တန်နဲ့ပထမဦးဆုံးအမေရိကန်နိုင်ငံရဲ့အမျိုးသမီးသမ္မတ ဖြစ်နိုင်ခြင်းနဲ့ပတ်သက်ပြီးတော့ဘယ်လိုသုံးသပ်ပါလဲရှင
်ကျွန်မကတော့သူထောက်ခံနေလို့ဆိုတော့သူရွေးချယ်ခံစေခြင်းနဲ့စိတ်ဆန္ဒကတော့ရှိတာပေါ့နော်ကျွန်မအမေရိကန်နိုင်ငံကိုရောက်တဲ့အချိန်မှာမဲပေးတဲ့အခါမှာကျွန်မဟာပထမဦးဆုံးအချိန်နဲ့မဲပေးခွင့်ရတဲ့အချိန်မှာကျွန်မအိုဘားမားကိုမဲပေးတော့ချိန်လိုက်တဲ့အခါမှာ First American African President ကိုပထမဆုံးသဗ္ဗရကိုကျွန်မရွေးချယ်ပြီးနော်ကျွန်မအနေနဲ့ဒုတိယနော်အခွင့်အရေးရလာတာပထမဦးဆုံးဒီပေါင်းများစွာကြာပြီးအမျိုးသမီးတွေမဲပွဲခွင့်ရပြီးတဲ့နောက်ပိုင်းမှာပထမအဦးဆုံးချင်းအမေရိကန်နိုင်ငံမှာအမျိုးသမီးသမ္မတအနေနဲ့ရွေးကောက်ပွဲအခွင့်အရေးရလာတဲ့အတွက်ကြောင့်အဲ့ရွေးကောက်ပွဲမှာကျမကလည်းစိတ်အားထက်သန်စွာမဲပေးမယ်တကယ်လို့ရဟီလီကလင်တန်ကနိုင်သွားမယ်2008တုန်းကသူကဘာပြောလဲအိုဘားမားကရွေးခံရတယ်သူမရွေးခံတဲ့အခါမှာသူဘာပြောလဲဆိုရင်သူဟာဖန်မြင်တဲ့ချက်ကိုသူ့ကိုထောက်ခံတဲ့လူ18နော်တိုင်းနဲ့သူကထိုးပေါက်လိုက်တာ18တန်းနဲ့ထိုးပေါက်တဲ့တော့အဲကြောင်းနေထင်သွားပြီတဲ့သူပြောလိုက်တဲ့စကားလေးကျမအရင်သတိရတယ်စိတ်လည်းမကောင်းငိုတော့ငိုရတယ်နော်အခုဒီတစ်ခါကျတော့ဗာလဲဆိုအဲ့ဒါလုံးဝထိုးပေါက်သွားပြီထိုးပေါက်သွားပြီးတော့အမေရိကန်နိုင်ငံမှာပထမဦးဆုံးအမျိုးသမီးကိုသူတို့ပါတီခေါင်းဆောင်နော်သမရလောင်းအဖြစ်ရွေးချယ်တဲ့အတွက်ကြောင့်ဒီလာမယ့် November မှာသူနိုင်သွားမယ်ဆိုရင်နော်သူဟာပထမဦးဆုံးအမျိုးသမီးသမ္မတဖြစ်တဲ့အတွက်ကြောင့်အမေရိကန်နိုင်ငံတွေမှာမကောက်ဘူးတခြားတိုင်းပြည်မှာရှိတဲ့နော်ကမ္ဘာအရေးရမှာရှိတဲ့မျိုးသမီးတို့ဟာအားတက်မယ်အမျိုးသမီးတို့တွေအနေနဲ့ဘယ်လိုမျိုးငါတို့လည်းဖြစ်နေနေနိုင်ငံရေးမှာစတန်ပြည်ကိုအကျိုးပြုမယ်အလုပ်ကိုလုပ်မယ်ဆိုငါတို့လည်းသမ္မတရွေးချယ်နိုင်မယ်ဆိုတဲ့အဖြစ်ဖြစ်မယ်ကျွန်မယုံကြည်စိတ်ချတယ
်ဒေါ်လာလာတန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်ဒီအစီအစဉ်ကိုအခုလိုတောက်ကြတဲ့ညပိုင်းမှာအစ်စ်ထုတ်လွှင့်ပေးနေပြီးတော့ပြန်လည်ထုတ်လွှင့်ချက်ကတော့စနေနေ့မနက်ပိုင်းမှာနားဆင်နိုင်ကြပါတယ်အခုတော့သုတဆုံးလင်အမေရိကန်တခွင်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ဒီကနေ့ခေတ်တွင်မှာတွေ့မြင်နေရတဲ့ရုပ်ရှင်တွေထက်ကအထူးပြုလုပ်ချက်ဖန်တီးမှုအမှုပညာရပ်ကိုစိတ်ဝင်စားသူတွေအတွက်ကတော့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဟောလိဝုဒ်မှာရှိတဲ့သင်တန်းကျောင်းကစီးကြိုနေမှာပါဒီနည်းပညာသင်တန်းအကြောင်းနဲ့အခြေခံပညာအဆင့်ကျောင်းသားတွေရဲ့ရုပ်ရှင်ပြိုင်ပွဲတွေအကြောင်းခုတစ်ပတ်သုတဆုံးလင်အမေရိကန်တခွင်မှာကွန်အောင်နဲ့အတူကျွန်မနန်းလောက်ကတင်ပြပေးထားပါရရှင်
ရောက်ရှင် animation graphic design ပညာရပ်တွေအကြောင်းစီးပူးခြင်းရော American ပြည်ထောင်စု California ပြည်နယ် Hollywood ကသင်တန်းကျောင်းတွေကအကောင်းဆုံးထဲမှာပါဝင်ပါတယ်လုပ်ငန်းဝင်တွေကအတွေ့အကြုံရှိသူတွေကလည်းအနီးကပ်လာရောက်သင်ကြားပို့ချပေးတာကိုသင်ယူခွင့်ရရှိနိုင်တာရောဒီကနေ့တစ်ဆင့်အဆက်အသွယ်ကောင်းကောင်းနဲ့လုပ်ငန်းဝင်တွေကိုဝင်ရောက်နိုင်ဖို့အခွင့်အလမ်းလဲပိုရနိုင်တာကြောင့်မှနန်းလောင်ရေ
ဟုတ်တယ်နော်ကိုအောင်ရေခုခေတ်မှာက animation ဆိုတာကလည်းရုပ်ရှင်တွေအတော်များများမှာပါတာဆိုတော့နောက်ပြီးကွန်ပျူတာနည်းပညာကိုလည်းစိတ်ဝင်စားပြီးတော့အနုပညာကိုလည်းအာသင်သူတွေအတွက်ကတော့ animation ကွန်ပျူတာအထူးပြုလုပ်ချက်ဘာသာရပ်နဲ့တော့အတော်ပဲဖြစ်နေမှာပေါ့
သိဟုတ်တာပါဗျာရုပ်ရှင်လို့ဆိုလိုက်တာနဲ့ရိုက်ကူးတာနောက်တီးဖြတ်တာတွေအပြင် animation သင်ဖို့ Hollywood က No More Animation သင်တန်းကျောင်းကို Alex Alvarez က1998ခုနှစ်မှာစတင်ဖွင့်လှစ်ခဲ့ပါတယ်ဗျာအထူးသဖြင့်ဒီရုပ်ရှင်ဇာတ်လမ်းတွေမှာပါဝင်တဲ့အထူးပြုလုပ်ဖန်တီးမှု visual effect animation တန်တန်းကျောင်းကိုစတင်ဖွင့်လှစ်တုန်းကဆိုရင်ကျောင်းသား50လောက်သာရှိပေမဲ့အခုတော့450လောက်အထိတောင်ရှိနေပြီဆိုပဲဗျ။
တန်တန်းသားဦးရဲ့တိုးလာပေမဲ့တိတ်အများကြီးတော့မဟုတ်သေးဘူးနော်ကွာ
။အော်ဒါကတော့နန်းလောင်ကြီးနီးပညာနဲ့အနုပညာကိုခုံခုံမင်မင်နဲ့ယူသွမှသာလေ့လာလို့အဆင်ပြေနိုင်မဲ့ဘာသာရမျိုးဘူးဗျ။ဒီကျွန်တော်တို့ media production ကျောင်းတွေတက်တုန်းကဆိုရင်လည်းတချို့ဒီနီးပညာနဲ့စိုက်တဲ့အတန်းတွေမှာဆိုရင်ကျောင်းတစ်ကျောင်းလုံးတစ်နှစ်ကို၄လစာသင်ချိန်၃ချိန်ရှိတာတော့မှတချို့ဘာသာရပ်တွေဆိုရင်တစ်နှစ်ပတ်လုံးသင်ကြားတာမျိုးမဟုတ်ဘဲတစ်နှစ်ကို၄လတစ်ချိန်လောက်ပဲသင်ကြားပေးပါတယ်ဟိုတခြားဘာသာရပ်တွေနဲ့စိုက်ရင်တော့ဒီသင်ကြားသူကျောင်းသားကျောင်းသူဥယျာဉ်နေတာပေါ့ဗျာ
ဒါနဲ့ normal ကျောင်းအကျောင်းဆက်ပါအောင်ကိုအောင်
အော်ဟုတ်ကဲ့ဒီကျောင်းမှာကနောက်ဆုံးပေါ်နီးပညာတွေအသုံးပြုတဲ့ကွန်ပျူတာကန်9ခန်းပုံဆွဲကန်4ခန်းပုံတူပြုလုပ်ကန်တွေနောက်ဒီစာသင်ကန်တွေလည်းရှိပါတယ်ဒီစာသင်ကန်တွေကိုကျွန်တော်တို့တွေသိပ်ပံရုပ်ရှင်တွေထဲမှာမြင်မှုနေကြအတိုင်းခန်းကဏ္ဍကိုပြင်ဆင်ထားတာပါပြီးတော့ဒီကျောင်းမှာကျောင်းလာတက်သူ50ရာခိုင်နှုန်းဟာ visual effect သင်ကြားပြီးတော့ဟိုကျန်တဲ့50ရာခိုင်နှုန်းကတော့ video game လုပ်ဖို့သင်ကြားတယ်လို့ Alex Alvarez ကပြောပါတယ်
The purpose of Noman is to allow aspiring artists to get jobs in the entertainment industry. And so
ဒီဖြောပြေးလုပ်ငန်းခွင်ထဲမှာအလွတ်လွတ်ချင်ကြတဲ့သူတွေအတွက် Noman ကိုဖွင့်ထားတာပါ။ရုပ်ရှင်အထူးပြုလုပ်ချက်တွေ၊ video game တွေဖန်တီးခြင်းတွေအနေနဲ့ဒီမှာနှစ်နှစ်၊သုံးနှစ်လောက်လာတက်ပြီးရင်အလုပ်ဆက်လုပ်လို့ရပါပြီ။ပကြီး၊ပပုပုံဆွဲ ဓာတ်ပုံ graphic design ကိုစိတ်ဝင်စားသူတွေအနေနဲ့ဒီအကြောင်းကနေတစ်ဆင့်လုပ်ငန်းခွင်လေးကိုသွားနိုင်တဲ့အကြောင်းသူကရှင်းပြသွားတာပါ
You know this would happen? Everything changed. He'll fight to defend.
We're coming up against gunships.
ကြပြန်ရုပ်ရှင်ရိုက်ကိုရမှာအသုံးပြုတဲ့နာမည်ကြီးအဗတာရုပ်ရှင်ကားဆိုရင်1.5ဘီလီယံအထိဝင်ငွေရခဲ့ပြီးတော့ World Warcraft Video Game ဟာဆိုရင်လည်း10ဘီလီယံလောက်အထိဝင်ခဲ့တာကြောင့်ဒီရုပ်ရှင်ရဲ့ Video Game လုပ်ငန်းမှာဝင်ရောက်လုပ်ကင်ဖို့စိတ်ဝင်စားသူတွေလည်းတိုးလာပါတယ်။ Hollywood ရုပ်ရှင်လုပ်ငန်းတွေမှာလုပ်ကင်ခဲ့သူအတွေ့အကြုံများသူတွေကိုယ်တိုင်တင်ကြားပို့ချပေးတာကြောင့်ကျင်းနနေသူចောင်းသားသူကတော့ Brett Shields ပါ
။ Nowhere else in the country will you find such a gathering of professionalsbut educators and
အခုလိုလုပ်ငန်းကျွမ်းကျင်သူတွေကိုယ်တိုင်သင်ပေးနေတဲ့အကြောင်းမျိုးဒီတနိုင်ငံလုံးဘာမှမရှိပါဘူး video games တွေဘယ်လိုလုပ်လဲပုံတွေဘယ်လိုဆွဲလဲ animation တွေဘယ်လိုဆွဲလဲဆိုတာတွေအားလုံးကိုသင်ကြားရင်းသင်ယူရင်းပြုလုပ်ရင်းနဲ့ဆရာတွေရောတပည့်တွေပါအားလုံးအတူတူလေ့လာသွားရပါတယ်ဒါလို့အတူတကွပူးပေါင်းလှုပ်ဆောင်သွားတာဟာတကယ့်ကိုကောင်းပါတယ်လို့ Shees ကပြောသွားတာပါ
နောက်ပြီးတော့နော်မွန်ကျောင်းမှာအထက်တန်းအဆင့်ကျောင်းသူကျောင်းသားတွေအတွက်တရားအထူးပြုသင်ကြားပေးသလိုပဲတခြားဘာသာရပ်ပေါင်း100ကျော်ကိုသင်ကြားပို့ချပေးနေပါတယ်။စစ်ကူအကြံဉာဏ်တွေကိုလက်တွေ့သင်ကြားပြသပေးမှုနဲ့ပေါင်းစပ်ပေးသလိုပဲလုပ်ငန်းနဲ့ပတ်သက်လို့တမိုင်းကျောင်းကနေနောက်ဆုံးပေါ်နည်းပညာတွေကိုကွန်ပျူတာခန်းမှာသင်ကြားပေးပါတယ်။ deadline.com ရဲ့အကြီးတန်းအက်ဒီတာ Dominic Patterns ကအခုရိုက်နေတဲ့ရုပ်ရှင်တွေမှာအထူးပြုလုပ်ချက်အတော်များများပါတယ်လို့ဆိုပါတယ်
။ The big blockbusters, the superhero films, the sci-fi films, the films that put the lights on in Hollywood.
Hollywood ကနေမြေရှင်ကားတွေ၊သူရဲကောင်းဇာတ်လမ်းတွေ၊သိပ္ပံရုပ်ရှင်တွေမှာအထူးပြုလုပ်ချက်အများကြီးပါပါတယ်။ဒီကမ္ဘာတစ်လွှားကနိုင်ငံပေါင်း20ကျော်မှာ visual effect အထူးပြုလုပ်ချက်တွေကိုဖန်တီးသူ2000လောက်ရှိနေပြီးတော့ဒီကျွန်တော်တို့တွေ့မြင်နေရတဲ့အရာတွေနောက်ဒီကနေ့ခေတ် Hollywood ဘာတွေဖြစ်နေလဲဆိုတာတွေကိုသူတို့ကဖန်တီးနေတာပါလို့ Pattern ကပြောသွားတာပါ။ဒီကွန်ပျူတာအထူးပြုလုပ်ချက်ဖန်တီးမှုဟာအခုအခါမှာကမ္ဘာလုံးဆိုင်ရာလုပ်ငန်းတစ်ခုဖြစ်လာနေပါပြီ။ဒီလုပ်ငန်းမှာဝင်ရောက်လုပ်ကင်ဖို့လူငယ်များပြားလည်းစိတ်အားထက်သန်နေကြတာပါ။သူတို့တွေကရုပ်ရှင်ဒါမှမဟုတ်ဗီဒီယိုဂိမ်းတစ်ခုအောင်မြင်ဖို့အတွက်နောက်ကွယ်ကဖန်တီးကြိုးပမ်းနေကြသူတွေလို့ပြောရင်လည်းမမှားပါဘူးဗျာ
။ဟုတ်ပါရဲ့နော်။ရုပ်ရှင်ကားတကားအောင်မြင်ပြီဆိုရင်အများအပြည့်အလုံးကမင်းသားမင်းသမီးတော်ချောင်းဒါရိုက်တာတွေတော်ချောင်းတွေကပြောကြတာ။နောက်ကွယ်ကအခုလိုအမှုပညာဖန်တီးသူတွေအကြောင်းတော့လူတွေကသိတိမထားမိကြဘူးနော်။
ဟုတ်ပါတယ်နန်းလောင်ကြီးဒါပေမဲ့လည်းဒီကိုယုံကြည်ရအလုပ်ကိုလုပ်နေကြတာမို့သူတို့ကတော့သိအာယုံထားမှာမဟုတ်ပါဘူးဗျာဒီအမေရိကန်ပြည်ထောင်စုမှာကအများအဖြစ်တော့ဒီမိဘတွေကပဲဖြစ်ဖြစ်ចောင်းသားတွေကိုယ်တိုင်ကပဲဖြစ်ဖြစ်ဒီနှစ်သက်ရာဝါသနာပါရပညာရက်ကိုသာဟိုအာယုံထားပြီးတော့လိုက်စားကြပါတယ်ဆရာဝန်အင်ဂျင်နီယာဖြစ်မှဆိုတာမျိုးမဟုတ်ဘဲနဲ့ကိုအားတန်ရာကိုလေ့လာတော့လဲမြန်မြန်ခီးရောက်ပြီးတော့ပို့ပြီးတော့လဲအောင်မြင်မဲ့အခွင့်အရေးရနိုင်တာပေါ့ဗျာ
ဟုတ်တယ်တော့ကိုအောင်ဒါကြောင့်အမေရိကကចောင်းနေမှာအခြေခံအဆင့်ကျောင်းတွေကစပြီးတော့ကလေးတွေကိုသူတို့ရဲ့မွေးရပါအရေးအချင်းတွေဖော်ထုတ်နိုင်အောင်လို့ဂီတပကြီးရုပ်ရှင်အာကစားစက်မှုလက်မှုစတာတွေကိုသင်ကြားထိတွေ့စေတာကို
ဟုတ်ပါတယ်ဗျာကျွန်တော်တို့ဒီမေရီလန်းပြည်နယ်ကအခြေခံပညာကျောင်းသားတွေရဲ့ရုပ်ရှင်ပြိုင်ပွဲအကြောင်းပွဲတော်ပေါ့ဗျာအဲ့ဒီအကြောင်းကိုလည်းကျွန်တော်ဆက်ပြီးတော့ပြောပြခြင်းပါတယ်ဒီရုပ်ရှင်ပွဲတော်ရဲ့အဓိကရည်ရွယ်ချက်ကတော့လူငယ်တွေမွေးရစေးရဲ့စိုးကျိုးတွေကိုသတိပြုမိစေဖို့ပေါ့တကယ်တော့လေအမှုပညာဖန်တီးမှုစွမ်းအားဆိုတာကဟိုအသက်ရွယ်မရွေးမှသူ့အနေနဲ့သူရှိပြီးသားလို့ဆိုရမှာပါအဲ့ဒီရုပ်ရှင်ပွဲတော်မှာပြတာတဲ့ရုပ်ရှင်တွေကိုကြည့်ပြီးနောက်ဒီရုပ်ရှင်တွေကိုဖန်တီးသူကျောင်းသူကျောင်းသားတွေရဲ့အရေးအသွေးတွေပေါ်ကိုပြိုင်ပွဲကျင်းပပေးတဲ့ဒီ Frederick Kahn Council အဖွဲ့ဝင် Billy Shrieve ကအတော်လေးအင်အားသင်းခဲ့ပါတယ
်မွေးရစေဝါဆန့်ကျင်ရုပ်ရှင်တွေကို Classmate for Life လို့ခေါ်တဲ့ရုပ်ရှင်ပြိုင်ပွဲကနေတဆင့်ဆက်လက်ဖန်တီးဖို့ကိုလည်းပထမအကြိမ်ရှင်ပြိုင်မှုရလဒ်တွေကတွန်းအားပေးနေပါတယ်အထက်တန်းအလဲသားနဲ့မူလာရန်ကျောင်းသားတွေရဲ့ရုပ်ရှင်ပြိုင်ပွဲအကြောင်းအထက်တန်းကျောင်းသားတွေရဲ့ရုပ်ရှင်ပြိုင်ပွဲမှာ Lights Out ရုပ်ရှင်နဲ့ပထမရခဲ့သူကတော့လင်ကနောအထက်တန်းကျောင်းကဆယ်ရန်ကျောင်းသား Alex Ismay ပါသူကလူ့ဘဝကိုမိလုံးတစ်လုံးနဲ့နိုင်ရှင်ဥပမာပေးပြီးတော့ရိုက်ကူးထားတာပ
ါ Our friends and family around us each represent a different light
ကျွန်တော်တို့ပတ်ဝန်းကျင်ကတငယ်ချင်းတွေမိသားစုတွေကမိလုံးတစ်လုံးချင်းစီကိုကူစားပြုပါတယ်ဒီမိတွေဆက်လင်းနေဖို့လို့ပြီးတော့ပိုလင်းတာကပိုကောင်းပါတယ်မွေးရစေးသုံးဆဲမိပြီးတော့မီးလုံးတွေပိတ်သွားရင်မိသားစုတွေနဲ့ခွဲခွာရပါလိမ့်မယ်ဆိုပြီးတော့သူကရှင်းပြသွားတာပ
ါခုလိုရုပ်ရှင်ပွဲတော့ကျင်းပဖို့အကြံပေးခဲ့တဲ့ Frederick Kahn Council အဖွဲ့ဝင် Bill Shrieve ကဒီပြိုင်ပွဲမှာ95ယောက်ပါဝင်ရှင်ပြိုင်ခဲ့တယ်လို့ဆိုပါတယ
် Why are drugs bad for elementary school students? The parents love it because
ရိုးရိုးရှင်းရှင်းလေးလုပ်ထားတာပါအထက်တန်းနဲ့အလယ်တန်းကျောင်းသားတွေအတွက်မွေးရစေးရကဘာကြီးကိုဘယ်လိုဖြည့်ဆည်းလဲဆိုတာနဲ့မူလာတန်းကျောင်းသားတွေအတွက်မွေးရစေးရဲ့စိုးကျိုးတွေအကြောင်းတင်ပြဖို့ပါသူတို့ကလေးတွေနဲ့အတူထိုင်ဗီဒီယိုကိုကြည့်ပြီးတော့ဒီအကြောင်းကိုပြောနိုင်တဲ့အတွက်မိဘတွေကလည်းဒီအစီအစဉ်ကိုသဘောကျပါတယ် ဒီလိုအစီအစဉ်မျိုးလေးကတော့အတော့ကိုအကျိုးရှိမှာမလွဲပါဗျာလူငယ်တွေလမ်းမကိုလည်းမရောက်နိုင်အောင်ပညာပေးပြီးသားဖြစ်တဲ့အပြင်ရှိပြီးသားအတတ်ပညာအနုပညာဖန်တီးမှုစွမ်းအားကိုလည်းတင်ဆက်ခွင့်ရတဲ့အတွက်ဒီအခွင့်အရေးအတွက်တော့ဝမ်းသာနေကြမှာတော့မလွဲပါဗျာ
သူတဆုံးလင်းအမေရိကန်တခွင်ကိုနားဆင်ခဲ့ရတာပါရှင်ခုတော့ဒေါခင်မျိုးသက်ရဲ့တိတ်ပန်တဲ့နီးပညာအစီအစဉ်အလဲပါမြန်မာနိုင်ငံကလက်စစ်မီနဲ့ပတ်သက်လို့မတော်တဆမှုတွေမဖြစ်အောင်ဓာတ်ကြိုးသွယ်တမ်းမှုစနစ်အကြောင်းဒေါခင်မျိုးသက်ရဲ့တိတ်ပန်တဲ့နီးပညာအစီအစဉ်မှာနားဆင်ကြည့်ရအောင်ပါရှင်
ရန်ကုန်မြို့ကလမ်းမတွေပေါ်မှာဓာတ်လိုက်လို့တေဆုံးရတာမျိုးထပ်ပြီးမဖြစ်စေဖို့ဓာတ်ကြိုးသွယ်တမ်းတဲ့စနစ်ကစပြီးပြောင်းပြစ်ဖို့လိုအပ်နေတာတွေကိုစင်ကာပူကဘီအန်ရဲ့ကင်းရှင်းရေးဆိုင်ရာအင်ဂျင်နီယာဦးရင်းငင်းကပြောပြပေးမှာပါရန်ကုန်မြို့မှာရေမီးပြဿနာတွေပေါ်နေတာဟာ system စနစ်ပြည့်ရင်းမှုကြောင့်ဖြစ်တယ်လို့ဥပဒေထိန်းချုပ်မှုအားနည်းတာကြောင့်လို့ဦးရင်းငင်းကပြောပါတယ
်အရေးကြီးတာကတော့system ရဲ့နောက်ပြီး law enforcement နှစ်ခုပေါ့ခုဘဝမှာဖြစ်ပြနေတာတော်တော်များများက system failure ကြောင့်ဖြစ်တာပါ system failure ဆိုတာအကုန်လုံးမှာစနစ်တကျမရှိဘဲနဲ့အစဉ်ပြေလို့ကောက်ကပ်ပြီးလှုပ်လင်းလိုက်တဲ့ဟာတွေများတယ်အဲဒီ system ကအရင်တော့အင်္ဂလိပ်တွေလက်ထက်တော့ချပေးခဲ့တဲ့ system ရှိတယ်အဲဒီအင်္ဂလိပ်တွေလက်ထက်တော့ချခဲ့တဲ့ system ကို parliament democracy စနစ်တော့ကျွန်တော်သေချာမသိလိုက်ဘူးပေါ့နော်သူတို့ block ဆက်တုံးတယ်လေပေါ့နောက်မြမဆိုရှယ်လမ်းစဉ်ပေါ်ရေးတက်လာတဲ့ခါကျတော့အဲဒီ system တွေအကုန်လုံးကိုသူတို့ကဆက်ပြီးတော့ keep မလုပ်ထားဘူးအဲ့တော့ improve လုပ်တဲ့အခါကျတော့အဲ့ system တွေအကုန်လုံးပြတ်သွားတာပါပြတ်တဲ့အခါကျတော့ရန်ကုန်ကရေပေးတဲ့စနစ်ကိုမီးပေးတဲ့စနစ်ကို traffic manage လမ်းသွားတဲ့စနစ်ကိုအကုန်လုံးဘာမှစနစ်တကျမရှိတော့မှလည်းဟိုနောက်မှာအစီအပြေတို့ကောက်ပြောဖောက်လိုက်ဒီနောက်မှာအစီအပြေတို့ကောက်လုလိုက်အဲ့လိုတွေဖြစ်နေအောင်မီးသွယ်တာကလည်း standard တွေ core practice တွေနဲ့တရားကြားနာနာစာရင်းစာညွှန်းတွေနဲ့လုံးမှသာလျင်စနစ်တကျအစီအပြေတဲ့မီးမပြတ်တဲ့လူတွေနဲ့အထီးကိုင်းရှာနာနေတဲ့မီးသွယ်တဲ့စနစ်တခုဖြစ်လာလိမ့်မယ်လို့ထင်ပါတယ်
ရစမီဥပဒေတွေချထားပေမဲ့မြန်မာနိုင်ငံကဥပဒေမှာစင်ကာပူလိုအများပြည်သူအန္တရာယ်ကင်းရေးကိုတည်တည်ချာချာဖော်ပြထားတာမျိုးမတွေ့ရဘူးလို့လည်းပြောပါတယ
်စင်ကာပူ electricity app မှာတော်တော်လေး down ဆုံးတယ်ပြဋ္ဌာန်းထားတာပေါ့လျှက်စစ်တွေ့လို့ရှိရင်ဘလို့ထုတ်တဲ့အခါမှာဘလို့လျှက်စစ်ကိုမသက်ဆိုင်တဲ့သူတွေမရောင်းရဘူးလို့မထုတ်ရဘူးလို့မတွေ့ရဘူးလို့လျှက်စစ်တွေ့တဲ့အခါမှာဘလူကပဲတွေ့ရမယ်လို့စသဖြင့်တော်တော်များများသူတို့ရေးထားပါတယ်ဖူစင်ကာပူ electricity app မှာ public safety အတွက်ကိုတော်တော်များများထည့်ပြီးရေးထားပါတယ်။မြန်မာနိုင်ငံမှာလည်းပဲလျှက်စစ်ဥပဒေဆိုပြီးတော့2014ခုနှစ်အောက်တိုဘာလမှာ2014ခုနှစ်ဥပဒေအမှတ်44နဲ့လျှက်စစ်ဥပဒေထုတ်တယ်။ဒါနဲ့အဲလျှက်စစ်ဥပဒေကျွန်တော်ဖတ်ကြည့်တော့အများပြည်သူအနေကင်းနဲ့ပတ်သက်လို့ထည့်တာအတော့ကိုနည်းပါတယ်။ကျွန်တော်တွေ့တာကအဲမှာပုံမှန်49မှာဘယ်သူမှလျှက်စစ်အနေကင်းခြင်းကြောင့်လက်မှတ်မရဘဲနဲ့လျှက်စစ်တပ်အားကိုထုတ်လွှတ်ခြင်းပုတ်လွှတ်ခြင်းဆက်သွယ်အသုံးပြုခြင်းမပြုရဆိုတာရယ်ပုံမှန်3ကငယ်မှာလျှက်စစ်တပ်အားကိုအနေကင်းစွာနဲ့ပုံမှန်ကျပြန့်စွာတုံ့နှံစီရန်ပြဋ္ဌာန်းထားတဲ့စံချိန်စံညွှန်းတွေနဲ့အညီဆောင်ရွက်ဖို့ရယ်နောက်တစ်ခုကထုတ်ပြန်ထားသော new breed များစီမျက်စီကန်လှုပ်ထုတ်လုံနည်းများမှာဆိုပြီးအဲ့လိုနှစ်ခုပြဋ္ဌာန်းထားပါတယ်အဲ့ဒီပြဋ္ဌာန်းထားတဲ့စံချိန်စံညွှန်းဆိုတာဘာကိုညွှန်းတယ်လဲအဲ့တော့ထုတ်ပြန်ထားသော new breed စီမျက်စီကန်လှုပ်ထုတ်လုံလေးဆိုတာတကယ်ရှိနေပြီလားရှိလို့ရှိရင်အဲ့ဒီ new breed စီမျက်စီကန်နဲ့လှုပ်ထုတ်လုံလေးကဘာတွေလဲအဲ့ဒီလှုပ်ထုတ်လုံလေးစီမျက်စီကန် new breed ကတကယ်အသက်ဝင်တာတော့လုံတဲ့သူတွေကဘလောက်ထိသူတို့အဲ့ဒီကိုလိုက်နာပြီးတော့လုံနေတယ်လဲစာပြင်အဲ့ဒီအရာတွေ law enforcement ပေါ့အဲ့ဒါတော်တော်များအရေးကြီးပါတယ်ဆင်းမမှာကြတော့ပြောလို့ရှိရင်တရားဥပဒေတော်တော်လေးစိုးမိုးတာပေါ့နော်တရားဥပဒေတော်တော်လေးစိုးမိုးတဲ့အခါကျတော့ဥပဒေအတိုင်းသူတို့လိုက်ပြီးတော့လုပ်ကြတယ်တကယ်လို့ဥပဒေနဲ့အညီမလုပ်လို့ရှိရင်မလုပ်တဲ့သူကိုပြင်းပြထန်တာအရေးကြီးပဲအဲ့တော့မြန်မာပြည်မှာလည်းအဲ့လိုစာရင်းစာညွှန်းနေနေနေဥပဒေစီမျိုးစီကံလုပ်ထုတ်နေရှိရင်ရှိနိုင်တယ်ဒါမှမဟုတ်အဲ့ဒါတွေကဘလောက်ထိအသက်ဝင်တယ်လဲတကယ်လိုက်နာလှုပ်ဆောင်ကြသလားပေါ့နော်အကယ်၍သာအဲ့လိုဥပဒေစီမျိုးစီကံနေရှိတယ်တကယ်လိုက်နာလှုပ်ဆောင်မှာဆိုလို့ရှိရင်အခုလောက်ဒီဆိုးဝါးဖြစ်နေမှာလို့ကျွန်တော်မထင်ပါဘူးကျွန်တော်ထင်တာကတော့ law enforcement ပေါ့ဥပဒေအသက်ဝင်မှုနောက်တော့ဥပဒေကိုလိုက်နာလှုပ်ဆောင်ကြမှုအဲ့ဒါကအရေးကြီးတယ်လို့ထင်ပါတယ
်စင်ကာပူကမီးသွယ်မီးပေးတဲ့စနစ်ကိုအမြင်ရှင်းပြီးအန္တရာယ်ကင်းအောင်ဘယ်လိုစီစဉ်ထားပါသလဲ
စင်ကာပူကတော့သူကအကုန်လုံးကိုမြေအောက်တက်ကျူးတွေလှုပ်ထားလိုက်တဲ့အခါကျတော့ဘာမှမရှိတော့ဘူးပေါ့။အဲ့တော့မြေအောက်တက်ကျူးတွေမှာသူဥပဒေအရတက်ကျူးအလုံးဒီ double insulated နှစ်ထပ်လျှက်ကရှိရမယ်။နောက်တစ်ခါ power cable တွေဆိုလို့ရှိရင်အဲ့ဥပဒေတွေမှာကိုဘယ်လို power cable အမျိုးအစားတွေဖြစ်ရမယ်ဆိုပြီးတော့သတ်မှတ်ထားပါတယ်။နောက်တော့အဲ့ power cable တွေကိုလည်းပဲ core practice သတ်မှတ်ထားတော်များတယ်။အဲ့ core practice တွေနဲ့အညီအဲ့ပေါ်ကလေးတို့ထောက်အောင်နော်အဲ့ကျိုးတွေကမြေကြီးအောက်မှာသွားနေခါကြတော့မိုးပေါ်မှာရှုပ်ပွားတာမရှိတော့ဘူးပေါ့တိမ်ချင်းကိုကျိုးတစ်ချောင်းတည်းသွားတယ်သမထားနေရတယ
်ရန်ကုန်မြို့မှာတော့ငှက်တိုက်လို့ရှုပ်ပွားနေတဲ့ဓာတ်ကြိုးသွယ်တန်းတဲ့ပုံစံတွေကိုမြင်နေရတယ်လို့ လမ်းမတွေပေါ်မှာတက်လိုက်လို့တေဆုံးရတာမျိုးတွေပါတွေ့နေရတာမို့အမြန်ဆုံးပြုပြင်ပြောင်းလဲတဲ့လို့ပြောပါတယ
်။ဘဝမှာကြတော့မိုးပေါ်ကနေပဲလှုပ်လိုက်တဲ့အခါကြတော့တက်တိုင်းတိုင်းနဲ့ကနေပြီးတော့အိမ်နေကိုဆွဲတယ်။ဥပမာဆွဲရပါဆိုတက်ခန်းတခန်းကျွန်တော်နေတဲ့ပြေးပုံမှာဆိုလို့ရှိရင်အထက်တစ်ထပ်ကို6ခန်းနဲ့စုစုပေါင်း8ထပ်ဆိုတော့48ခန်း။48ခန်းကိုဒီတက်တိုင်းတိုင်းနဲ့ကနေပြီးတော့အကုန်လုံးဆွဲထားသလိုဖြစ်နေတာ။နောက်တိုက်တွေကလည်းကတ်နေခါကြတော့တိုင်းနဲ့ကိုတိုက်ထဲနေမဟုတ်တော့ဘူး။ဒီတိုက်လည်းဆွဲဟိုတိုက်လည်းဆွဲအဲ့လိုဖြစ်နေခါကြတော့ကျိုးရတော်တော်ကြီးကိုရှုပ်ပွားတော့လေ။အဲ့ဒီတိုင်းနဲ့ကနေဆွဲတဲ့စနစ်ကနေပြီးတော့ဒါလည်းပို့ပြီးတော့ကောင်းအောင်ဘယ်လိုလုပ်မလဲဆိုတာပြန်ပြီးတော့ဟို analyze လုပ်မယ်။နောက်ပြီးတော့ evaluate လုပ်မယ်။နောက်ဒီထဲပို့ပြီးတော့ကောင်းတဲ့စနစ်တစ်ခုနဲ့စားထုတ်ပြီးတော့သုံးဖို့လိုမယ်လို့တင်ပါတယ်။ခုလောလောဆယ်တိုင်းနဲ့ကနေပြီးတော့တိုက်တစ်ခုလုံးကိုစုပြုံဆွဲထားတာတော့တော်တော်အနေများပါတယ်။ဒါတန်းနေဆိုတဲ့တကြူတွေကလည်းပဲနေပိုးလည်းမိုးရွာလိုက်ရာသီဥတုတောင်ကိုခံရတယ်ခံရတဲ့ခါကျတော့အဲ့တကြူတွေကလည်းဘလော့ပစ္စည်းနေမှလည်းဘလူးမမသိဘူးနောက်ပြီးတော့ maintenance လည်းမရှိဘူးအဲ့အကုန်လုံးရောနေခါကျတော့ခါလေးတကြူပေါက်တဲ့ခါမှဝန်ထမ်းကြီးတွေနဲ့သွားပြီးထိတဲ့ခါမှလွန်မတန်အနေများပါတယ်ဘာလို့လဲဆိုတော့ဝန်ထမ်းကြီးကလည်းပဲတန်နဲ့လှုပ်ထားတဲ့ခါကျတော့သွကြူလို့ပေါ့နော်တတုနဲ့လှုပ်ထားတဲ့ခါကျတော့အဲ့ပေါက်ပြဲနေတဲ့တကြူနဲ့အဲ့ဝန်ထမ်းကြီးနဲ့သွားပြီးတော့ထိလို့ရှိရင်ဓာတ်လိုက်နေတဲ့အနေကတော့များတယ်ပေါ့ဘာလို့ဝန်ထမ်းကြီးကတတ်တိုင်းနဲ့ဆက်တတ်တိုင်းကတန်နဲ့လှုပ်ဆိုတော့ဓာတ်လိုက်နိုင်မှုအခြေအနေပိုးတော့များတယ်ပေါ့ဗျာ service ကျပေါက်မယ်ဆိုလို့ရှိရင်ဆိုအဲ့ဒီစနစ်ကိုပြန်ပြီးတော့သူတို့ဒေရှာ evaluate လုပ်ပြီးတော့ပိုးပြီးကောင်းတဲ့စနစ်တစ်ခုနဲ့အစားထိုးဖို့လိုမယ်လို့ကျဆပါတယ
်သွေတန်းထားတဲ့ဓာတ်ကြိုးတွေအတွက်တစုံတစ်ခုချို့ယွင်းတဲ့အခါအလိုအလျောက်ဖြတ်တောက်ပေးတဲ့ကြိုတင်ကာကွယ်တဲ့စနစ်ကမလွဲမသွေရှိဖို့လိုအပ်ပါတယ်
ဒီလိုရှော့ပြစ်နေတာကိုဘာဖြစ်လို့ break ကမကြောက်နဲ့တိုင်းလိုက်တဲ့အထိအဆင့်အထိရောက်ကြလဲဆိုတော့ကျွန်တော်နားမလည်ပါဘူး။နိုင်ငံဆိုလို့ရှိရင်သူ preventive system ရှိအောင်လို့ဆိုဘယ်ကျိုးပဲဖြစ်ဖြစ်ဘယ် line ပဲဖြစ်ဖြစ်ရှော့ပြစ်တယ်ဆိုလို့ရှိရင် break ကကြောက်ပြီးတော့အဲ့ line မှာရှိတဲ့လျှက်စစ်တပ်ကပြတ်တောက်သွားမယ်။ဆက်ပြီးတော့စီးနေလို့မဖြစ်ဘူး။အဲ့စနဲ့ရှိကိုရှိနေရမယ်။ကျိုးပြတ်ကြတာနဲ့တောင်းမလို့ရှိရင်အဲ့ကျိုးကပေါက်ပြီးတော့တခြားတနေရာရောက်နေတဲ့တိုင်အောင်ဆိုတော့ break ကမကြဘဲနဲ့ဘာလို့ထားလိုက်ရတယ်ဆိုတော့ကျွန်တော်တော့ကိုနားမလည်ပါဘူး American House ရကောင်းပါတယ်အထူးသဖြင့်ဘိုအားမြင့်တဲ့ line တွေပေါ့နော်မာဒါ line တွေက230,000ရှိတယ်အဲ့တူရတဲ့တတိယနေပြီးတော့မြေရိုးဝင်လာတဲ့ခါတော့ဘိုအား6,600အဲ့ရနေမှာ33kb ရက်ကွက်တီးတွေရောက်လာတဲ့ခါကျတော့ 11kb ဘိုအား10,000ရှိတယ်အဲ့ရနေမှာတူရတတိဘိုးရောက်အောင်လို့အစင်းစစ် transformer တွေနဲ့ချပြီးတော့တုံးသွားပါတော့အဲ့ဒီစနစ်မှာ 11kb line ကိုရောက်တဲ့အစ်စ်မှာကိုကအဲ့ဒီ breaker ချတဲ့စနစ်ကိုလုပေးထားအောင်ဒါဆိုလို့ရှိရင်တက်လေတဲ့အနေနဲ့မရှိဘဲနဲ့စနစ်ကျတဲ့စနစ်ဖြစ်သွားလိမ့်မယ်လို့ကျွန်တော်တင်ပါတယ
် engineer ဦးရင်ညီမှာနောက်တစ်ပတ်မှာတော့ဓာတ်လိုက်တဲ့အန်တီရယ်ဘယ်လိုကာကွယ်ရမလဲဆိုတာကိုပြောပြပေးမှာပါ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါနော်။တ
ော်ခင်မျိုးတက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ခဲ့ရတာပါရှင်။မြန်မာ VOA မြန်မာပိုင်းအစီအစဉ်ကနေတောက်ကြတဲ့ညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကြာရှိနေတဲ့အချိန်တွင်သတင်းချင်းချုပ်ကိုကိုကျကျော်သိန်းကပြောပြပေးပါအောင်ရှင်။
အမေရိကန်ပြည်ထောင်စုမှအဓိကနိုင်ငံရေးပါတီကြီးတစ်ခုရဲ့ပထမဆုံးအမျိုးသမီးသမ္မတလောင်းဖြစ်လာတဲ့ Hillary Clinton ကပါတီညီလာခံနောက်ဆုံးနေ့ကြာသပတေးနေ့ညမှာမိန့်ခွန်းပြောတဲ့အထဲနိုင်ငံရဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ဖို့ညှို့ညွတ်ဖို့လိုတယ်ဆိုတာအလေးထားပြောသွားပါတယ်။ဒါဟာမိမိတို့ပေါ်မှာပဲလုံ့ဝမှုတည်နေကြောင်းအားလုံးတူတကွအောင်မြင်နိုင်ဖို့အားလုံးလက်တွဲလှုပ်ဆောင်ကြမလားဆိုတာဆုံးဖြတ်မှာဖြစ်ကြောင်း Mrs. Clinton ကပြောပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဒီယေဂိုမြို့မှာဒီကနေ့မနေ့အစောပိုင်းကပစ်ခတ်မှုအတွင်းရဲတပ်ဖွဲ့ဝင်တအူးသေဆုံးပြီးတော့နောက်တအူးအပြင်းထန်ဒဏ်ရာရသွားတယ်လို့မြို့နယ်ရဲတပ်ဖွဲ့အကြီးအကဲကပြောပါလေ။ရာဂေါ်တို့ကမှရင်စီကန်ဖောက်ဖျက်မှုတစ်ခုအတွက်ရဲတပ်ဖွဲ့ဝင်တွေကတားဆီးတာကနေပြစ်ခတ်မှုဖြစ်တာလို့ဆိုပါလေ။ပြစ်ခတ်မှုဖြစ်တဲ့နေရာကိုနှီးဝန်းကျင်မှာရှိနေကြတဲ့တခြားရဲတပ်ဖွဲ့ဝင်တွေရောက်သွားချိန်မှာတပ်ဖွဲ့ဝင်နှစ်ယောက်ပြစ်ခတ်ခံထားရတာကိုတွေ့ရပြီးတယောက်ကရင်ဘတ်မှာအချိန်အပြောင်းမများပြစ်ခတ်ထားရတာကိုတွေ့ရပါလေ။လူဖော်ကိုင်းမဲ့ရဲတပ်ဖွဲ့ဝင်တွေကဒဏ်ရာရထားတဲ့ရဲတပ်ဖွဲ့ဝင်ကိုအသက်ငယ်ရှေးဦးသူနာပြုနည်းနဲ့ကုသပေးပြီးရဲကားပေါ်တင်ပြီးတော့ဆေးရုံပို့လိုက်ကြရတယ်လို့ဒေသတွင်းသတင်းတွေကပြောပါလေ။မကြာခင်ကျင်းပဖို့မြင်ဆင်နေတဲ့27ရာစုပင်လုံကြီးလာကံကိုအပြည့်ရလက်မှတ်မထိုးရသေးတဲ့အဖွဲ့တွေတက်ဖို့ကိစ္စမှာနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရေးစည်းရေးသဘောတူစာချုပ် NCA ကိုလက်မှတ်ထိုးရတဲ့ဆိုင်လားမဆိုင်ဘူးလားဆိုတာပေါ်မူတည်တယ်လို့ညညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ဥက္ကဋ္ဌဒူဥက္ကဋ္ဌနိုင်ဟန်တာကပြောပါရတယ်။ကချင်ပြည်နယ်ပိုင်းခြားမှာကျင်းပနေတဲ့တိုင်းသားလက်နက်ကိုင်အဖွဲ့များအစီအွေ၄ရက်မြောက်နေ့သတင်းစာရှင်းလင်းပွဲမှာနိုင်ဟန်တာကအဲ့လိုပြောသွားတာပါ။ Indonesia နိုင်ငံမှာမူရစီမောက်ကမှုနဲ့တည်တယ်ချမှတ်ခံရတဲ့လူတွေက10ဦးထက်မနည်းကိုပြန်လဲအမှုသူတို့ရဲ့အမှုတွေကိုပြန်လဲဆန်းစစ်ဖို့အတွက်အင်ဒိုနီးရှားရှိနေကြကတောက်ကြနေမှာသူတို့တည်ရန်စီရင်မဲ့ကိစ္စကိုဆိုင်းငံ့ထားလိုက်ပါတယ်။ဟောင်ကောင်မှာနိုင်ငံတကာအိုလံပစ်တင်ချာပြိုင်ပွဲမှုသွားတဲ့အသက်16နှစ်အရွယ်နော့ကိုရီးယားအမျိုးသားတဦးဟာဟောင်ကောင်ကတောင်ကိုရီးယားကောင်စစ်ဝင်ရုံးမှာဝင်ရောက်ခိုလုံလိုက်တယ်လို့ဒေတာရင်းသတင်းတွေကဖော်ပြပါတယ်။အဲဒီလိုခိုလုံတဲ့သတင်းပြီးတဲ့နောက်တောင်ကိုရီးယားကောင်စစ်ဝင်ရုံးကကြိုတင်ကာကွယ်ရေးနဲ့လူမျိုးရေးတိုးပြီးချထားပြီးဟောင်ကောင်အာဏာပိုင်တွေကိုတောင်းဆိုပါတယ်။
သတင်းချင်းချက်ကိုကိုကျော်ကျော်သိန်းကပြောပြပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Curtis Spiner ဖြစ်ပါတယ်။ VOA American အသံရဲ့စနေနေ့မနက်ဖက်စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ32 kHz 93.5 နဲ့လိုင်းဒိုမီတာ40 kHz 9.30 တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းများရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလောပါ
This program has come to you from the Voice of America, Washington.